နေ့တက္ကရာ2008ခုနှစ်နိုဝင်ဘာလ26ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်အစိုးရမြို့တုံဒရာရာမဗြမဝိဟာရအကြောင်းတိုင်းမှာအကျင့်ပပြုလုပ်အပ်တဲ့မောဂဝိပဿနာတရားစခန်းပွဲမှာဂဏိသစ္စာတရားများဟောကြားပေးမှာဖြစ်ပါတယ်။မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတုန်းကဘုရားရှင်ကရောမြတ်ကြီးတောင်းထိပ်ပြေမှုစေတုံအကြောင်းတော်မှာသတင်းသုံးတော်မူနေတဲ့အချိန်ခါမှာတောင်းထိပ်မြို့တော်တွင်ကတရားလာရောက်နာဥကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်ရဟန္တာမဉ္ဇဏ်များအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအလုံးစုံတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များယနေ့ကြပါစေသက္ကရာဂามိမဉ္ဇဏ်များယနေ့ကြပါစေအနာဂามိမဉ္ဇဏ်များယနေ့ကြပါစေအရဟန္တာမဉ္ဇဏ်များယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့ဘုန်းကြီးတို့ယနေ့ညဟောကြားပေးမဲ့တရားဆွေးနွေးပေးမဲ့တရားကဘာလဲဆိုလို့ရှိရင်အသေးကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့တရားပဲဖြစ်ပါလေ။အသေးကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့တရားကိုအာရယသုတ်တံဇာနုတော်နိပုံနာကြီးကမြတ်စွာဘုရားကိုတရားထားမင်းမြန်းတဲ့အကြောင်းအရာကလေးအခြေခံပြီးတော့ဘုန်းကြီးတို့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့လောကကြီးမှာတတ္တဝါတိုင်းတတ္တဝါတိုင်းအထူးသဖြင့်တော့လူတွေပေါ့လေနော်တတ္တဝါဆိုတာကတော့နည်းနည်းကျေပြန်လုံးပါတယ်ဘုန်းကြီးတို့လူရင်လုံးဖြစ်လာပြီဆိုလို့ရှိရင်ဘာသာတရားတွေကိုးကွယ်ကြတယ်ဘာဖြစ်လို့ဘာသာတရားကိုးကွယ်တယ်လဲဆိုလို့ရှိရင်အများအဖြစ်တော့တည်တဲ့အခါမှာဒီအသေးကိုဘယ်လိုရင်ဆိုင်ကြမလဲဆိုတော့အတွေးကလေးတွေနဲ့အသေးကိုရဲရဲရင်းရင်းရင်ဆိုင်နိုင်ဖို့ရန်အတွက်နိလန်ကောင်းကလေးတွေရကြင်လို့ဘာသာတရားကိုကိုယ်ကိုယ်စီကကြတယ်လို့ဘုန်းကြီးတို့ဒီလိုပဲသဘောပေါက်ပါတယ်ဘာသာမဲ့ပုံကိုယ်တွေကြတော့အများအဖြစ်ဘလိုပုဂ္ဂိုလ်မျိုးတွေဘာသာမဲ့ဖြစ်သွားတတ်တယ်လဲဆိုရင်နောက်ဘဝကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေဟာဘာသာမဲ့ဖြစ်သွားတယ်နောက်ဘဝမယုံကြည်တဲ့အခါကျတော့နောက်ဘဝကိုသူတို့လုံးဝထက်မစင်သာဘူးလုံးဝထက်မတွေ့ဘူးဒီဘဝမှာဖြစ်တဲ့ယုံနဲ့ဒီဘဝမှာဖြစ်တဲ့အခြေအနေဟာဒီဘဝမှာပဲပြီးဆုံးသွားပြီနောက်ဘဝကိုဘာမှဆက်စရာမလိုဘူးလို့အဲဒီလိုယူဆတဲ့ပုဂ္ဂိုလ်များအများစုဟာဘာသာတော်ကမှသူတို့ကိုယ်ကိုယ်စီအမလို့တော့ဘူးလို့ဒီလိုထင်ကြတယ်။ဒါဖြစ်လို့တော့ဘဝဟာဒီဘဝတစ်ခုနဲ့ပြီးသွားတာကိုဒီဘဝတစ်ခုနဲ့ပြီးသွားပြီဆိုမှတော့နောက်ဘဝတော့ဘာမှထက်စင်းစားစရာမလိုတော့ဘူး။နောက်ဘဝထက်စင်းစားစရာမလိုတဲ့အတွက်အာဟုရှာစရာလည်းမလိုတော့ဘူး။ဒါကြောင့်သူတို့အတွက်ကတော့ဘာသာတရားတွေအဓိကမဟုတ်တော့ဘူး။ဘုန်းကြီးတို့ဒီလိုပဲမြင်ပါလေ။နောက်ဘဝကိုယုံကြည်လက်ခံတဲ့ပုဂ္ဂိုလ်တိုင်းဟာဘာသာတရားကိုယုံကြည်လက်ခံကြတယ်ဒီတော့ကျမ်းများဖြင့်ရေပုံရပေါ့နော်အနည်းငယ်ချုပ်ချော်တာလည်းရှိကောင်းရှိမယ်ရေပုံရအဖြစ်ဆိုရင်နောက်ဘဝမယုံကြည်တဲ့ပုဂ္ဂိုလ်ဟာနောက်ဘဝရှိတာကိုလက်မခံတဲ့ပုဂ္ဂိုလ်ဟာဘာသာတရားမယုံကြည်တဲ့လူများတယ်အကယ်၍ယုံကြည်တယ်ဆိုရင်လည်းဘယ်ဟန်ပြပဲဖြစ်မယ်နည်းနည်းကလည်းမရှိဘူးလေးလေးနက်နက်မရှိဘူးဘာသာရေးရအလုပ်တွေသူလိုက်ပြီးတော့အကြမ်းမကြဘာမှလုပ်မှာမဟုတ်ဘူးအဲ့တော့နောက်ဘဝရှိတဲ့လူယုံကြည်တဲ့ပုဂ္ဂိုလ်တိုင်းဟာဘာသာကိုအားကိုးတယ်။ဘာသာရေးလုပ်တွေကိုယုံယုံကြည်ကြည်နဲ့လိုက်လုပ်တယ်။နိမ့်နိမ့်ကာကာနဲ့လိုက်ပြီးတော့လုပ်ပါတယ်။ဘာဖြစ်လို့တော့နောက်ဘဝရှိတဲ့လူယုံကြည်ထားတဲ့အတွက်ဒီဘဝကနေပြီးတော့ပြီးဆုံးသွားပြီဆိုရင်နောက်ဘဝကိုတို့ဘယ်လိုသွားကြမလဲ။ဒီဘဝမှာသင်ရတဲ့မှာဒီအသေးဘယ်လိုရင်ဆိုင်ရမလဲ။ဒီအသေးရင်ဆိုင်ပြီးတော့နောက်ဘဝကိုတို့ဘယ်လိုနည်းနဲ့ဆက်ပြီးတော့လှမ်းကြမလဲဆိုတဲ့အတွေ့အကြုံတွေဝင်လာတယ်။အဲ့ဒီလိုဝင်လာတဲ့အတွက်ဘာသာတရားမကိုးကွယ်လို့မရတော့ဘူးကိုးကွယ်ရတယ်။အဲဒါကြောင့်မလို့ဗုဒ္ဓဘာသာမှရေမဟုတ်ဘူးရှားဘာသာတွေလည်းပဲအသေးကိုဘလို့ရင်ဆိုင်ပြီးတော့နောက်ဘဝကိုဘလို့ခကြီးလဲဆက်လာရမယ်ဆိုတဲ့အသေးကလေးတွေရဖို့တို့သည်ဘာသာတရားကိုကိုးကွယ်နေကြတာပဲလို့ဘုန်းကြီးတွေတော့သဘောပေါက်ပါတယ်။အ အဲ့ဒါဘုရားမှာသာမလဲပဲနောက်ဘဝကိုယုံကြည်တယ်နောက်ဘဝကိုလက်ခံတာတယ်မြတ်စွာဘုရားကလည်းပဲနောက်ဘဝကိုထည့်သွင်းပြီးတော့ဟောကြားထားတယ်ပဋိစ္စသမုပ္ပါဒ်တရားတော်မှာကအတိတ်ဘဝရဲ့ပြစ္ဆုတ်ဘဝရဲ့အနာဂတ်ဘဝရဲ့ဆိုပြီးတော့ဘဝသုံးပါးကုသပုံကိုပြထားတာသင်္ချာရှိတဲ့အတွက်မြတ်စွာဘုရားရဲ့အယူဝါဒမှာနောက်ဘဝဆိုတာဟာရှိတယ်ဆိုတာဘယ်လိုမှညင်းလို့မရဘူးအဲ့ဒါနောက်ဘဝဆိုတာကိုရှိတယ်ဆိုတာကိုလက်ခံထားကြတဲ့ပုဂ္ဂိုလ်များဖြစ်ကြသည့်အတွက်အသက်ဝိညာဉ်ချုပ်ဖို့ရအတွက်ဝေးနေသေးတယ်လို့ဝေးပါသေးတယ်လို့ထင်တဲ့ပုဂ္ဂိုလ်များကတော့အင်းစစ်စစ်နေကောင်းနေပေလိမ့်မယ်။ဒါပေမဲ့လို့ငါတို့ဒီဟောအသက်ရအယသက်ရကလေးကလည်းရလာပြီ။အသက်ရကလေးရလာတဲ့အားရောသွားသိချင်းတရားကလည်းငါတို့မှနေလာပြီလို့အဲဒီလိုသဘောပေါက်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအသေးကိုပြင်ဆင်ဖို့အတွက်စိတ်ကူးလာပြီ။အလေးကိုဘလို့ရင်ဆိုင်ရမလဲဆိုတော့ရွေချက်ကလေးတွေနဲ့လုံးပင်လုံးလိုက်တာတွေအဲ့ဒီကြတော့လောက်လာပြီအလေးကိုကောင်းသောပုံစံနဲ့ရင်ဆိုင်နိုင်မှနောက်ဘဝအတွက်ကောင်းသောပုံစံနဲ့ခရင်ဆင်းရမယ်ဆိုတာသဘောပေါက်တဲ့အတွက်ဒီကံဤကာလငါဘယ်လိုစိတ်ကိုယ်ကလေးနဲ့ဘယ်လိုခံယူချက်ကလေးနဲ့ဘယ်လိုတရားနှလုံးသွင်းပြီးတော့ငါတရားပါမလဲဆိုတော့အတွေ့ကလေးတွေသူ့မှာဝင်လာတယ်အဲ့ဒီအချိန်မှာဘာသာရေးလို့ကိုနည်းနည်းကကလုံးတော့တာပဲဒီလိုနိုင်ငံတော်ကဘာသာရေးလို့လုံးမလာခဲ့တဲ့ပုဂ္ဂိုလ်များဟာလည်းပဲအဲ့ဒီအချိန်ကျတော့မဖြစ်မနေသူလုံးလာပြီ။အဲဒီတော့ဘုန်းကြီးများရဲ့ပရိသတ်တွေဟာလည်းပဲယနေ့အချိန်ကမှပရိသတ်သမုပ္ပါဒ်တရားတော်ကိုပိုင်ပိုင်နိုင်နိုင်နဲ့လေ့လာထားကြတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်နောက်ဘဝဆိုတာကိုရှိတယ်လို့ယုံကြည်ထားကြတယ်။ယုံကြည်ထားပြီးအာလယောဇာဒီဘဝဝိညာဉ်ချုပ်သွားရင်နောက်ဘဝကိုဆက်လိုက်ရမှာဖြစ်တယ်ဆိုတာကိုလည်းပဲဒီအသေးကလေးတွေရှိနေကြတယ်။အဲ့ဒီအသေးကလေးရှိနေကြပြီအားလျော်စွာအသေးမှာဒီကံဤကာလအသေးကိုရင်ဆိုင်တဲ့အချိန်မှာအချိန်ဤကောင်းကောင်းနဲ့ရင်မဆိုင်နိုင်ရင်နောက်ဘဝကိုလည်းပဲအချိန်ဤကောင်းကောင်းနဲ့ဆက်လာလို့ရမှာမဟုတ်ဘူးဆိုတာကိုဒါကိုလည်းသဘောပေါက်ထားကြပြီအဲ့ဒီလိုသဘောပေါက်ထားကြတဲ့ပုဂ္ဂိုလ်များဖြစ်နေတဲ့အတွက်ဒီကံဤကာလမှာအသေးကိုဘယ်လိုရင်ဆိုင်ရင်ဘယ်လိုရင်ဆိုင်ရပါမလဲဆိုတဲ့အတွေ့အကြုံတွေနဲ့ဒါချုပ်တင်ပြီးတော့တွေ့ထားကြဖို့လိုအပ်ပါတယ်အဲ့ဒါကြောင့်မလို့ဘုန်းကြီးယနေ့ညဒီတရားကိုကျေးဇူးပြုပေးခြင်းမှဖြစ်ပါတယ်။အဲဒီတော့သတ္တဝါတိုင်းသတ္တဝါတိုင်းဟာမသေးပဲမနေကြရဘူးသိကြရမယ်။သိကြရပြီဆိုလို့ရှိရင်အသေးကောင်းမှနောက်ဘဝလည်းပဲအဆက်ကောင်းမှာ။အသေးမကောင်းရင်နောက်ဘဝတွေအဆက်မကောင်းဘူး။ဒါတော့အားလုံးမှတ်ထားကြပါနော်။အသေးကောင်းမှဘာဖြစ်လဲ။နောက်ဘဝအဆက်ကောင်းမယ်။အသေးမကောင်းရင်နောက်ဘဝအဆက်မကောင်းဘူး။အဲ့ဒီတော့နောက်ဘဝဆက်ကောင်းမှုဆိုရင်ဘာလို့ရမလဲအသေးကောင်းမှုလို့လေအသေးကောင်းအောင်ဘယ်လိုပြုပြင်ရမလဲဆိုတဲ့အပိုင်းကလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်ကဇာနုတော်လေးဆိုတဲ့ပုံနာကြီးဟာမြတ်စွာဘုရားကိုလာရောက်ပြီးတော့ရှောက်ထားတယ်အရှင်ဘုရားတဲ့တပည့်တော်ထင်တာကတော့လောကမှာတဲ့လူတိုင်းလူတိုင်းဟာအသေးတရားနဲ့တွေ့မယ်ဆိုအမတန်ကြောက်ကြတယ်လို့တပည့်တော်ထင်တယ်အဲ့ဒီတော့တပည့်တော်ရဲ့အထင်သည်မှန်သလားမှားသလားဝေဖန်ပေးပါလို့မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကိုလာပြီးတော့ရှောက်ထားပါတယ်။အဲဒီလိုရှောက်ထားတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရောင်မြတ်ကြီးကပုံနာကြီးတဲ့လောကမှာအသေးကြောက်တဲ့ပုံကိုယ်တွေလည်းရှိတယ်တဲ့အသေးမကြောက်တဲ့ပုံကိုယ်တွေလည်းပဲရှိတယ်တဲ့ဟုတ်ရဲ့လားအသေးကြောက်တဲ့ပုံကိုယ်တွေလည်းရှိတယ်အသေးမကြောက်တဲ့ပုံကိုယ်တွေလည်းရှိတယ်အသေးမကြောက်တဲ့ပုံကိုယ်တွေကဘယ်လိုပုံကိုယ်မျိုးတွေလဲလို့ဆိုလို့ရှိရင်အသေးကိုရင်ဆိုင်နိုင်လောက်တဲ့အာကိုရှိတဲ့ပုံကိုယ်တွေပဲပါလေအသေးကိုယုံဆိုင်နိုင်တော့တဲ့အာကိုရှိတဲ့ပုံကိုယ်တွေတနည်းအားဖြင့်ပြောရင်အသေးတတ်တဲ့ပုံကိုယ်တွေပေါ့ဟုတ်လားအသေးတတ်တဲ့ပုံကိုယ်တွေအဲဒီတော့အသေးတတ်တဲ့ပုံကိုယ်တွေတရားမှမကြောက်ဘူးတရားမှမကြောက်ဘူးဆိုတော့အဲဘာဖြစ်လို့တော့သူ့မှာအာကိုရှိလို့အာကိုရှိတဲ့အတွက်သူအသေးတတ်တယ်အသေးတတ်တော့နောက်ဘဝဆက်လည်းပဲမကောင်းတဲ့ဘဝရောက်မှလားကောင်းတဲ့ဘဝရောက်မှလားအဲကောင်းတဲ့ဘဝရောက်မှအဲဒီတော့ဘုန်းကြီးတို့ပရိသတ်တွေယနေ့သိချင်းတရားကိုယုံဆိုင်ရသေးဘူးရင်မဆိုင်ရသေးပေမဲ့လို့လည်းပဲဒီနေ့နဲ့တစ်ချိန်ချိန်မှာရင်ဆိုင်ရမယ်ဆိုတာမသိကြဘူးလားသိကြလားအဲဒီလိုသိကြတယ်ဆိုလို့ရှိရင်အသေးတတ်ဖို့အတွက်အသေးကိုရဲရဲရင်ရင်ရင်ဆိုင်နိုင်ဖို့ရန်အတွက်တို့ဘလို့နည်းနဲ့အာဂိုကလေးတွေရှာထားကြရင်တောင်းမလဲဆိုတာကိုကြိုတင်ပြီးတော့တွေးထားဖို့လိုပါတယ်ဟုတ်ရဲ့လားအဲဒီတော့မြတ်စွာဘုရားသခင်ခရမေကြီးကပြောတယ်ဘုန်းတော်ကြီးတဲ့အသေးကိုရဲရဲရင်ရင်နဲ့ရင်ဆိုင်နိုင်တဲ့ပုဂ္ဂိုလ်များအပေတတ်တဲ့ပုဂ္ဂိုလ်များဓာတိပုဂ္ဂိုလ်များလည်းလောကမှာရှိပါသေးတယ်တဲ့ဓာတိပုဂ္ဂိုလ်များကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုလို့ရှိရင် နံပါတ်1ကနော်နံပါတ်1ကသာသမီနဲ့ပစ္စည်းဥစ္စာယရဏအပေါ်မှာစွန့်လွတ်နိုင်တဲ့ပုဂ္ဂိုလ်သာသမီနဲ့ပစ္စည်းဥစ္စာယရဏအပေါ်မှာမိမိရဲ့ထားရှိတဲ့ဒိဋ္ဌိဆိုတဲ့တရားတဏှာဆိုတဲ့တရားသံယောဇဉ်ဆိုတဲ့တရားအဲ့ဒီတရားကိုအဆက်ဖြတ်နိုင်တဲ့ပုဂ္ဂိုလ်နော်စွန့်တယ်ဆိုတာကဘုန်းကြီးတို့ပစ္စည်းတွေကိုစွန့်ရမလို့ဒီလိုမဟုတ်ဘူးတဏှာနဲ့စွန့်ရမယ်ဒိဋ္ဌိနဲ့စွန့်ရမယ်သံယောဇဉ်နဲ့စွန့်ရမယ်အဲ့ဒီလိုစွန့်နိုင်တဲ့ပုဂ္ဂိုလ်များသည်တဲ့သိခြင်းတရားကိုရင်းရင်းရင်းရင်းရင်းဆိုင်နိုင်ပါတယ်တဲ့နံပါတ်1နော်ရဏမတိပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲသာသမိနဲ့ပြည်စိဥ္စာကိုတဏှာနဲ့တမဲခြင်းမှာဆွံ့လွန်နိုင်တဲ့ပုဂ္ဂိုလ်ဒိဋ္ဌိနဲ့ဆွံ့လွန်ခြင်းမှာဆွံ့လွန်နိုင်တဲ့ပုဂ္ဂိုလ်တန်ရောစဉ်ဆွံ့လွန်နိုင်တဲ့ပုဂ္ဂိုလ်ဒါနံပါတ်1နော်အဲ့တော့နံပါတ်2ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုရင်ဘုန်းသားကြီးတဲ့မိမိရဲ့ခန္ဓာကိုယ်ပေါ်မှာသာယာတမဲနေတဲ့တဏှာပုဂ္ဂိုလ်သတ္တဝါတို့ယူဆတဲ့ဒိဋ္ဌိအဲ့ဒီတဏှာတွေဒိဋ္ဌိတွေဆွံ့လွန်နိုင်တဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ဆုံးတဲ့အနေထားပြောတာမဟုတ်ဘူးနော်ခန္ဓာဆုံးတဲ့အချိန်မှာခန္ဓာကိုယ်ဆုံးရတော့မယ်သိခြင်းတရားတော့နဲ့သိခြင်းတရားနဲ့တွေ့ရတော့မယ်ဆိုတဲ့အချိန်မှာမိမိခန္ဓာကိုယ်ပေါ်မှာရှိနေတဲ့တဏှာတရားမိမိခန္ဓာကိုယ်ပေါ်မှာရှိနေတဲ့ဒိဋ္ဌိတရားအဲဒီတဏှာတရားနဲ့အဲဒီဒိဋ္ဌိတရားကိုဆုံးလွတ်နိုင်တဲ့ပုဂ္ဂိုလ်သည်သိခြင်းတရားကိုရဲရဲရင်ရင်ရင်ဆိုင်နိုင်ပါလေဘယ်လိုမျိုးရှိသွားလဲဘယ်လိုမျိုးရှိသွားပြီနံပါတ်1ကဘယ်ပုံမှာရှိတဲ့တဏှာဆုံးရမှာလဲ။သာသမိနဲ့ပစ္စည်းရဲ့ပုံမှာရှိတဲ့တဏှာဆုံးရမှာ။နောက်တစ်ခါနံပါတ်1ကဘယ်ပုံမှာရှိတဲ့တဏှာဆုံးရမှာလဲ။မိမိခန္ဓာကိုယ်ပုံမှာရှိတဲ့တဏှာကိုဆုံးရမယ်။ဟုတ်လား။ဒါလို့ဆုံးလို့နိုင်တဲ့ပုဂ္ဂိုလ်ဒီတဲ့။အသေးကိုရဲရဲရင်းရင်းရင်းဆိုင်တယ်မှာလေလို့မြတ်စွာဘုရားဟောပါတယ်။နှစ်မျိုးရှိသွားပြီ။နောက်တစ်ခါနံပါတ်3ကဘာလဲဆိုလို့ရှိရင်ပုံသားကြီးတဲ့။အကုသိုလ်တရားတွေကိုရှောင်ကျင်ပြီးတော့ကုသိုလ်တရားပြည့်ပြည့်ဝဝပြည့်လုံထားတဲ့ပုဂ္ဂိုလ်များဟာလည်းပဲသိခြင်းတရားကိုရဲရဲရင်းရင်းရင်းဆိုင်နိုင်ပါတယ်တဲ့။တပတ်သုံးလေးပါတယ်လေအကုသိုလ်တရားတွေကိုရှောင်ကျင်ပြီးတော့ကုသိုလ်တရားတွေကိုပြည့်ပြည့်ဝဝပြည့်လုံထားတဲ့ပုဂ္ဂိုလ်များဟာလည်းပဲသိခြင်းတရားကိုရဲရဲရင်းရင်းရင်းဆိုင်နိုင်ပါတယ်။နောက်တစ်ခါနံပါတ်၄ကပါတယ်ဆိုလို့ရှိရင်တတ္တမလို့ခေါ်တဲ့တရားမြတ်စွာဘုရားဟောကြားထားတဲ့တရားမြတ်စွာဘုရားဟောကြားထားတဲ့တရားဆိုတော့ဘာတွေလဲလို့မေးရင်ရုပ်တွေနာမ်တွေခန္ဓာတွေဒါတွေနော်အဲ့တော့ရုပ်တရားအပေါ်မှာဖြစ်စေဓာတ်တရားအပေါ်မှာဖြစ်စေအဲ့ဒီယုံနဲ့တရားလုံးပေါင်းထားတဲ့ခန္ဓာအပေါ်မှာဖြစ်စေအဲ့ဒီအပေါ်မှာလည်းပဲတဲ့ပိုင်းပိုင်းနိုင်နိုင်သဘောပေါက်နားလည်ထားတဲ့ပုဂ္ဂိုလ်များနော်ပိုင်းပိုင်းနဲ့သဘောပေါက်နားလည်ထားတဲ့ပုဂ္ဂိုလ်များအဲ့ဒီလိုနားလည်ထားတဲ့ပုဂ္ဂိုလ်များဟာလည်းပဲအသေးကိုရင်ဆိုင်နေပါတယ်တဲ့အသေးကိုမကြောက်မကြောက်မယွံ့ရဲရဲရင်းရင်းရင်ဆိုင်နေပါတယ်လို့မြတ်စွာဘုရားပြောပါတယ်နံပါတ်၄ပုဂ္ဂိုလ်ပါတယ်လေနံပါတ်၄ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲယုံတရားနဲ့တရားခန္ဓာတရားတွေကိုပိုင်ပိုင်နိုင်နိုင်သဘောပေါက်နားလည်ထားတဲ့ပုဂ္ဂိုလ်များဟုတ်တယ်မလားပိုင်ပိုင်နိုင်တဲ့သဘောပေါက်နားလည်ထားတယ်စာထဲမှာတော့ကင်ခီလို့ပြောတယ်အစားထဲမှာတော့ကင်ခီကိုပယ်ထားတယ်လို့ပြောတယ်။ယုံမသံတရားပယ်ထားတယ်။ယုံမသံတရားပယ်ထားတယ်ဆိုတာဒါယုတ်ဟုတ်မဟုတ်ရလား။ဒါပုဂ္ဂိုလ်သတ္တဝါများဖြစ်နေသလား။နာဟုတ်မဟုတ်ရလားပုဂ္ဂိုလ်သတ္တဝါများဖြစ်နေသလားဆိုတော့တန်တရားလေးရှိနေတဲ့ပုဂ္ဂိုလ်သည်ယုံတရားနဲ့တရားကိုတကယ်ပိုင်အောင်မသိသေးလို့ပဲ။ဟုတ်တယ်မလား။တကယ်ပိုင်အောင်သိတဲ့ပုဂ္ဂိုလ်ကြတော့တန်တရားများရှိစရာလိုသေးလား။ညာကလေးနဲ့စာကြည့်လိုက်ရှိတဲ့အချိန်မှာယုတ်ကိုသိနေပြီ။ရှိတဲ့အချိန်မှာနာကိုသဘောပေါက်နေပြီ။အဲဒီလိုယုတ်နဲ့နာနဲ့ခန္ဓာနဲ့ယုတ်နဲ့ခန္ဓာနဲ့ပတ်သက်တဲ့နေရာမှာပိုင်ပိုင်နဲ့သဘောပေါက်ထားတဲ့ပုံကောင်များဟာလည်းပဲအသေးကိုရင်းရင်းရင်းရင်းရင်းဆိုင်နေပါလေတဲ့အားလုံးပေါင်းလိုက်တော့ပုံကောင်ဘယ်မျိုးလဲပုံကောင်၄မျိုးအဲဒီပုံကောင်၄မျိုးဒီတဲ့တရားမှာမကြောက်တဲ့ပုံကောင်ပါပဲတဲ့အဲဒီတရား၄မျိုးနဲ့ပြည့်စုံထားလို့ရှိရင်အဲဒီပုံကောင်ဟာအတိတရားကိုဘယ်အချိန်မှတွေ့ကျင်တဲ့အချိန်တွေ့အခုပဲတွေ့ရမလားရဲရဲရင်းရင်းရင်ဆိုင်နိုင်ပြီအတိကိုရဲရဲရင်းရင်းရင်ဆိုင်နိုင်တဲ့စွမ်းရည်တွေသူ့မှာရသွားပါပြီတဲ့အဲဒါကြောင့်မလို့အတိကိုဘလို့ရင်ဆိုင်ရမလဲဆိုရင်အဲ့ဒီတရား၄မျိုးနဲ့ပြည့်စုံအောင်ကြိုးစားပြီးတော့ရင်ဆိုင်ရမယ်လို့တောင်းချက်တခုမရဘူးလားရလားရတယ်နော်အဲ့တော့အသေးကိုရင်းရင်းရင်းရင်းရင်ဆိုင်နိုင်ဖို့ရန်အတွက်လိုအပ်တဲ့အင်္ဂါရဘယ်နှမျိုးပါလဲ၄မျိုးရှိတယ်ဒါကိုခေါင်းကြီးတို့ကျွန်တော်ပြန်ပြောပါမယ် နံပါတ်1ကပါတယ်လေသာသမီနဲ့ပစ္စည်းဥစ္စာအပေါ်မှာတန်ရောစဉ်စွန့်နိုင်တဲ့ပုဂ္ဂိုလ်ဟုတ်တယ်မလားသာသမီနဲ့ပစ္စည်းဥစ္စာအပေါ်မှာတန်ရောစဉ်စွန့်နိုင်တဲ့ပုဂ္ဂိုလ်ဒီတော့တန်ရောစဉ်စွန့်နိုင်တဲ့ပုဂ္ဂိုလ်ဆိုတော့တန်ရောစဉ်ဆိုတာကတစ်ခက်တန်ရောစဉ်ရှိတယ်အောက်တန်ရောစဉ်ရှိတယ်ဒါတွေတော့ဘုန်းကြီးတို့ကျေတော့မပြောတော့ဘူးစာသဘောပြီးသဘောတွေဆိုတော့ဘုန်းကြီးတို့ပြိဿတွေလည်းသိပြီးတော့နားလည်မှာမဟုတ်ဘူးအဲ့တော့ဘုန်းကြီးပြောချင်တာကအချင်းတွေပါဖြင့်တဏှာနဲ့ဒိဋ္ဌိနော်တဏှာနဲ့ဒိဋ္ဌိအဲ့ဒီတဏှာနဲ့ဒိဋ္ဌိနဲ့ပတ်သက်လို့တဏှာဆိုတာကဘာသဘောရှိတော့တာယတ္တမဲ့နေသက်တဲ့သဘောရှိတယ်ဒိဋ္ဌိကဘာသဘောရှိတော့ပုဂ္ဂိုလ်တ ত্ত্ব ဝါဆိုတဲ့အယူအစွဲလေးရှိတယ်အဲ့ဒါဒိဋ္ဌိနော်။တာယတ္တမဲ့နေတဲ့သဘောကဘာလဲ။တဏ။ပုဂ္ဂိုလ်တ ত্ত্ব ဝါလို့စွဲတဲ့စွဲကဒိဋ္ဌိဟုတ်ပြီဒီတရားနှစ်ပါး။အဲ့ဒါအဲ့ဒီတရားနှစ်ပါးသိမိမိတို့အတွက်ရည်ကြီးဆုံးသတိထားရမယ့်တရားနှစ်ပါးပါပဲတဲ့နော်။အဲ့ဒီတော့ကောင်းပြီအသေးကလေးကိုရင်ဆိုင်အသေးကိုရင်ဆိုင်ကြရအောင်မယ်။အသေးကိုရင်ဆိုင်ကြရအောင်မယ်ဆိုတော့အသေးဆိုတဲ့တရားကမရဏတရားကဘယ်ချိန်မှရောက်လာမလဲမေးရင်ဘယ်လိုသိလဲ။ဘလို့မှမသိဘူးနော်အသေးဆိုတဲ့တရားတွေဘယ်ချိန်မှရောက်လာမလဲမင်းရဘလို့မှမသိဘူးဟုတ်ပြီဘယ်ချိန်မှရောက်လာမှမသိတယ်လို့နော်ဘယ်နေရာမှရောက်လာမယ်ဆိုတာကိုသိကြရလားဒါလည်းမသိဘူးဘယ်ချိန်မှဒီအသေးရောက်လာမယ်ဆိုတာလည်းမသိဘူးဘယ်နေရာမှနေတော့ရောက်လာမယ်ဆိုတာလည်းမသိဘူးနောက်တစ်ခါတော့ဘယ်ယောဂာနဲ့ဒီအသေးရောက်လာမယ်ဆိုတာကိုသိရလားဒါလည်းမသိဘူးနော်ဘယ်ရှင်ရောက်လာမယ်ဆိုတာလည်းမသိဘူးဘယ်နေရာမှာရောက်လာမယ်ဆိုတာလည်းမသိဘူးဘယ်ယောဂာနဲ့ရောက်လာမယ်ဆိုတာလည်းဒါလည်းမသိဘူးအဲဒီတော့မသိဘူးဆိုတာအသေးသေးဘုန်းကြီးတို့ပရိသတ်တွေအချိန်မရွေးရောက်လာနိုင်တယ်ဆိုတဲ့အသေးပဲမရောက်ဘူးလားရောက်ဒါကြောင့်မလို့မောကုန်ဆရာတော်ဘုရားကြီးကဗာပြောတော့ငါသည်မောချတရားမည်ဒါတော့မသိကြဘူးလားသိကြလားငါသည်ဗာဖြစ်လေမောချတရားမည်မောချတရားမည်ဆိုတော့ဘယ်ရှင်တရားမည်ဆိုတာမသိဘူး။ဒါရင်တော့မသိတဲ့အခါတော့ဟာငါသည်ဝိပါဝင်းနေပါသေးတယ်။ငါမသိနိုင်သေးပါဘူးဆိုရင်သာသမီနဲ့ပစ္စည်းဥစ္စာပေါ်မှာတရားတမ်းနဲ့နေတဲ့တဏ္ဍစွန့်နိုင်ဖို့ကြိုးစားပါမလား။မကြိုးစားဘူး။သာသမီနဲ့ပစ္စည်းဥစ္စာပေါ်မှာစွန့်လန်းတဲ့ဒိဋ္ဌိကိုဖြတ်တော့နိုင်ဖို့သူကြိုးစားပါမလား။မကြိုးစားဘူး။အဲဒီတော့အဲ့ဒီတဏ္ဍနဲ့အဲ့ဒီဒိဋ္ဌိကိုဖြတ်တော့နိုင်ဖို့ကြိုးစားနိုင်ဖို့ရန်အတွက်ကိုယ်ကောဘလို့နှလုံးသွင်းစဉ်းကျင်ပေးရမလဲဆိုရင်ငါသည်မောချတရားမည်အချိန်ပိုင်းသာလိုတော့သည်ဟုတ်ရလားအချိန်ပိုင်းသာလိုတော့သည်လို့ကိုယ်ကောအဲ့ဒီလိုစဉ်းကျင်နှလုံးသွင်းလာတဲ့အခါကျတော့ဟာအတေကမနေ့ပြန်မရောက်လာတော့မလို့တော့တပည့်ခါပဲရောက်လာတော့မလို့လို့ဒီလိုလေးစိတ်ထဲမှာသဘောပေါက်ထားမယ်ဆိုရင်အပေမိုးကဘာလို့ရမှာလဲအဲညာဦးအောင်အားထုတ်ရတော့မယ်ဟုတ်ရလားအဲဒီလိုမှညာဦးအားမထုတ်တာဘူးဆိုလို့ရှိရင်အသေးကချက်ချင်းရောက်လာမယ်ဆိုရင်မမျော်နိုင်ပဲနဲ့ရောက်လာမယ်ဆိုရင်ကို့မှလည်းညာကမရှိဘူးဆိုရင်ဒီအသေးဘယ်လိုလုပ်ရင်ဆိုင်မလဲရင်ဆိုင်တတ်တော့ဘူးအဲဒီတော့ဩအသေးသည်မကြခင်ရောက်လာတော့မယ်အချိန်ပိုင်းသာလိုတော့တယ်အသေးမိုးခင်ညာဦးအောင်အားထုတ်မှတော်မယ်လို့အဲဒီလိုပုဂ္ဂိုလ်ကနှလုံးသွင်းစဉ်းကျင်တဲ့အခါကျတော့အခုနပြောခဲ့တဲ့သာသမီနဲ့ပြည်စည်းဥစ္စာယရဏအပေါ်မှာတာယတ္တမဲ့နေတဲ့တဏှာကလေးကိုတဲ့တဏှာဆိုတဲ့တရားကိုတန်ရောစေတရားကလေးကိုဖြတ်တော့ဖို့ရန်အတွက်ဝရိယတရားနဲ့တင်းမြင့်ထန်တဲ့ကြိုးစားဖို့တတိမြာဘုရားရသွားမှာလားရသွားမှာပဲအဲဒီလိုမှမဟုတ်လို့အသိဝေးပါသေးတယ်ဆိုရင်တန်ရောစေဖြတ်ဖို့လည်းပဲလိုသေးတယ်လို့ပဲထင်နေကြမှာပေါ့နော်အဲဒါကြောင့်မို့လို့အသေးသေးမောချရောက်တော့မယ်အချိန်ပိုင်းမဲ့လို့တော့တယ်ဒါကြောင့်မို့လို့အသေးမိုးကညာဟောငါအားထုတ်မှဖြစ်မယ်ဉာဏ်ဟောအားထုတ်မှဖြစ်မယ်ကိုယ့်ရဲ့တဏ္ဍာမှာဉာဏ်ကိုထည့်ထားမှဖြစ်မယ်စကားကလေးကနော်ဘာထည့်ထားမှဖြစ်မှာလဲဉာဏ်ထည့်ထားမှဖြစ်မယ်ဘာဖြစ်လို့လဲမင်းအဲ့ဒီဉာဏ်ကအိမတဓမ္မိုးရှိတဲ့တရားမို့လို့အဲ့ဒီဉာဏ်ကအဓိကတရားမို့လို့ဒါပြောချင်တာနော်အဲ့ဒီဉာဏ်ကအဓိကတရားမို့လို့ဒါကြောင့်မလို့ဒီဉာဏ်ကိုမိမိရဲ့ရင်ထဲမှာမိမိရဲ့နှလုံးသားထဲမှာမဖြစ်မနေထည့်ထားဖို့လိုတဲ့တရားပဲလို့အဲ့ဒီလိုစိတ်ထဲမှာသိသိခြင်းပါလေအဲ့ဒီတော့သာသမီနဲ့ပစ္စည်းဥစ္စာယရဏအပေါ်မှာဘုန်းကြီးတို့ပြိဿတွေကယနေ့တာယောစဉ်နေဖြစ်နေကြတယ်။တာယာရတမ်းမဲ့တဲ့နှိမ့်သက်တဲ့ဓာရီဖြစ်နေကြတယ်။ဒီတော့သာသမီနဲ့ပစ္စည်းဥစ္စာယရဏအပေါ်မှာတာယာတမ်းမဲ့နှိမ့်သက်တဲ့ကျဏစွဲလန်းတဲ့ဥပါဒံအဲ့ဒီတရားတွေကိုဖြတ်တော့ဓာတ်ဖြတ်တော့တောက်တော့မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿတွေဒီတိုင်းဖြတ်လို့တော့ရပါမလား။မရဘူး။ဒီတိုင်းဖြတ်လို့တော့မရဘူး။ဘာဖြစ်လို့မရတယ်လဲဆိုလို့ရှိရင်ပရိသတ်သမုပ္ပါဒ်တရားတော်ကပြောတယ်။ ကျနာတို့ဥပါဒံတို့ဖြစ်တာလေတခြားကြောင့်ဖြစ်တာလားအဝိဇ္ဇာကြောင့်ဖြစ်တာလားအဝိဇ္ဇာမှာသဘောရှိတော့မသိတဲ့သဘောရှိတဲ့ဘာကိုမသိတာလဲမေးရင်သစ္စာမသိတာဘာသစ္စာမသိတာလဲအဲဒုက္ခသစ္စာမသိတာဒီလိုမလားအဲဒီတော့ဒုက္ခသစ္စာဆိုတာဘယ်လိုကိုပြောတာလဲမေးရင်ခန္ဓာ၅ပါးဘယ်လိုကိုပြောတာပါလဲဒီတော့မိမိတို့ရဲ့တဏ္ဍာမှာရှိတာလဲခန္ဓာမနှပါလဲသာသမီရဲ့တဏ္ဍာမှာရှိတာလဲပဲအဲခန္ဓာ၅ပါးပဲဘယ်ဘောကဘယ်တ attva ရဲ့တဏ္ဍာကိုပဲကြည့်ကြည့်ခန္ဓာ၅ပါးပဲရှိတာပဲဟုတ်လားတရိခန္ဓာ၅ပါးဒီဘာသစ္စာပါလေဒုက္ခသစ္စာဩခန္ဓာ၅ပါးဒုက္ခသစ္စာဆိုတော့ဒီခန္ဓာ၅ပါးနဲ့ဒုက္ခသစ္စာနဲ့ဘယ်လိုများပတ်သက်တယ်လဲလို့မေးရင်အဲ့ဒီခန္ဓာ၅ပါးဒီဘယ်တော့မှတည်တဲ့ခံရတဲ့သဘောမရှိပါဘူးတဲ့အမြဲတမ်းဖောက်ပြန်ပြင်းစင်းနေတဲ့သဘောရှိပါတယ်တဲ့အဲ့ဒီတော့ဖောက်ပြန်ပြင်းစင်းနေတဲ့သဘောဒီပဲလေတခြားပြောတာလားဒုက္ခသစ္စာပြောတာလားအဲ့ဒီတော့ဒီနေရာမှာဒုက္ခဆိုတာကဖောက်ပြန်ပြင်းစင်းတဲ့သဘောကိုပြောနေတဲ့ဒုက္ခဟုတ်ရလားဘောဒုက္ခလည်းပြောနေတာမဟုတ်ဘူးနာဒုက္ခလည်းပြောနေတာမဟုတ်ဘူးသိဒုက္ခလည်းပြောနေတာမဟုတ်ဘူးအဲ့ဒီဒုက္ခတွေဒုက္ခမဟုတ်ဘူးလားမြင်တော့ဒုက္ခတော့ဟုတ်တယ်ဒါပေမဲ့ဒုက္ခအစ်မဟုတ်သေးဘူးဟုတ်ရလားဓမ္မစကဗောဓနာသုတ်တမမြတ်စွာဘုရားအဲ့ဒီတရားတွေကိုဒုက္ခစင်းနေမှာမတည်ဘူးလားတည်တာလားဇာတိပိဒုက္ခသရာပိဒုက္ခဗျာတိပိဒုက္ခမရဏမိဒုက္ခဘောပရိသဏိနေရတာဒုက္ခလေဩရာဒုက္ခနာရာဒုက္ခသေတာဒုက္ခတန်းစီပြီးတော့ကိုပြထားတာပဲဟုတ်တယ်မို့လားတော့ဒါအဲ့ဒီဒုက္ခတွေတဲ့တကယ်ဒုက္ခအစ်မောသိပါဘူးတဲ့ဒါတွေကအများနာလေတာတဲ့ပြဉ္စဒုက္ခတွေတဲ့ဘာဒုက္ခလဲပြဉ္စဒုက္ခတွေအဲ့ဒီဒုက္ခတွေလောက်ကိုဒုက္ခလို့ထင်နေသေးရင်ဘယ်ပေါ်မှာသဘောပေါက်တဲ့ဒုက္ခပါလေပြဉ္စအပေါ်မှာသဘောပေါက်တဲ့ဒုက္ခဘယ်ပေါ်မှာသဘောပေါက်တဲ့ဒုက္ခလဲဟောနာလိုက်တာဒုက္ခပါပဲဒါဘယ်ပေါ်မှာသဘောပေါက်တာလဲပြဉ္စပေါ်မှာသဘောပေါက်တာအာဒီနေ့ငါစားကြည့်နေစားကြည့်ပေမဲ့ငါရဲ့ကျမ်းမာရေးရစားလို့ကိုမရပါဘူးငါဒုက္ခပါပဲဒါလည်းဘယ်ပေါ်မှာသဘောပေါက်တဲ့ဒုက္ခလဲပြဉ္စပေါ်မှာသဘောပေါက်တဲ့ဒုက္ခဖြစ်တဲ့ဒါဒုက္ခအစ်ဟောရလားဟောဒီနေ့ငါလောကံမကောင်းဘူးအလောကံမကောင်းလို့စိတ်ညစ်ပါတယ်ဒုက္ခပါပဲဒါလည်းဘယ်ပေါ်မှာဖြစ်တဲ့ဒုက္ခတော့ပြဉ္စပေါ်မှာဖြစ်တဲ့ဒုက္ခပဲဟောကျမ်းမာရေးတွေချုပ်တဲ့လားပြီကျမ်းမာရေးချုပ်တဲ့လားလို့ဒုက္ခတွေရောက်နေပါတယ်ဒါလည်းဘယ်ပေါ်မှာဖြစ်တဲ့ဒုက္ခတော့ဒါလည်းပြည့်ညက်ပဲဟုတ်တယ်မလားဩသေခဏိကလာရောက်နေပြီသေတော့မယ်ဩသေခြင်းတရားနဲ့ပြောတော့မယ်ငါဒုက္ခပါပဲဒါလည်းဘယ်ပေါ်မှာဖြစ်တဲ့ဒုက္ခတော့ဒါလည်းပြည့်ညက်ပဲနော်ဩကုမခင်မရှိခင်မနေတဲ့ပုံကိုယ်ရင်းနဲ့မောလိတဲ့ပုံကိုယ်ရင်းနဲ့မဆက်ဆံလို့မရဘူးမဆက်သွယ်လို့မရဘူးမပြောလို့မရဘူးမကြည့်လို့မရဘူးမမြင်လို့မရဘူးပြောနေရတယ်ဆက်ဆံနေရတယ်ကြည့်နေရတယ်မြင်နေရတယ်ငါတော့ဒုက္ခပါပဲဒါလည်းဒုက္ခစေဟောရလားဒါလည်းဘယ်ပေါ်မှာဖြစ်တဲ့ဒုက္ခတော့ဒါလည်းပညာပေါ်မှာဖြစ်တဲ့ဒုက္ခပဲဒီလိုမလားဩကိုခင်မင်းကြီးနေတဲ့ပုံကိုယ်လေးကိုချစ်ခင်နေတဲ့ပုံကိုယ်လေးအတူတူနေခြင်းနဲ့သွားခြင်းနဲ့လာခြင်းနဲ့ရှိခြင်းနဲ့ပြောခြင်းနဲ့ဒါပေမဲ့အကြောင်းအလျော်စွာပြောလို့မရပါဘူးလေတွေ့လို့မရဘူးမြင်လို့မရဘူးဒုက္ခပါပဲဒီဒုက္ခကတော့ဘယ်နဲ့လဲဒုက္ခစေဟောရလားဒါလည်းမဟုတ်သေးဘူးတဲ့နော်ဘာဖြစ်လို့လဲမေးရည်ဒုက္ခတွေကဘာဒုက္ခတွေလဲပညာပေါ်မှာဖြစ်နေတဲ့ဒုက္ခတွေဟုတ်ရလားဒီတော့နာရာကျင်တာကိုဒုက္ခလို့ထင်ရင်ဒါလည်းဒုက္ခစိတ်မဟုတ်သေးဘူး။တိုက်တာခဲတာလို့ဒုက္ခလို့ထင်ရင်ဒါလည်းဒုက္ခစိတ်ဟုတ်ရလား။ဘယ်ပုံမှာထင်နေတဲ့ဒုက္ခလဲ။ပညာပုံမှာထင်နေတဲ့ဒုက္ခ။မစားရမသောရတဲ့ပုံမှာဒုက္ခလို့ထင်နေရင်လည်းဘာဒုက္ခလဲလဲ။ပညာဒုက္ခပဲ။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကပညာဒုက္ခဆိုတဲ့ပညာဆိုတဲ့ဟောဒီဒုက္ခတွေကိုထည့်သွင်းပြီးတော့ဟောတော့ဟောရတာပါပဲ။ဒါပေမဲ့အဲ့ဒီတရားတွေကပြောလို့ရင်ဒုက္ခတွေဟုတ်ရလား။ပြောနေတဲ့ဒုက္ခကတန်ခိတ်တင်နာပိစုပါဒနဲ့ခန္ဓာဒုက္ခသာဘူးတယ်နော်တန်ခိတ်တင်နာခြင်းအပြင်ပြောရမယ်ဆိုရင်ပိစုပါဒနဲ့ခန္ဓာခန္ဓာ၅ပါးသီတာလည်းရင်ဒုက္ခတရားပါပဲတဲ့ဟုတ်တယ်မို့လားခန္ဓာ၅ပါးသီပါတယ်လေဒုက္ခတရားအဲ့ဒီဒုက္ခတရားကမှဒုက္ခအစ်စ်ပါတဲ့မြတ်စွာဘုရားကဒီလိုပြောတာပါတဲ့ဒီတော့အဲ့ဒီဒုက္ခသစ္စာအစ်စ်ကိုမတွေ့သေးပါဘူးဆိုရင်ဘာမတွေ့လို့ပြောရမလဲခန္ဓာငါးပါးမတွေ့လို့ဘာဖြစ်လို့ပါလဲဒီတော့ဒုက္ခအစ်စ်မတွေ့သေးတာဒီဘာကိုမတွေ့သေးတဲ့ပုံကိုလဲခန္ဓာငါးပါးအစ်စ်ကိုမတွေ့သေးတဲ့ပုံကိုလို့မှတ်လိုက်ဒီလိုမလားဒီတော့ဒုက္ခသစ္စာအစ်စ်တွေ့ကြပါလေဆိုရင်ဘာကိုအရင်မြင်အောင်ကြည့်ရမှာလဲ ခန္ဓာ၅ပါးကိုယင်မြောင်ကြည့်တယ်နော်ခန္ဓာ၅ပါးယင်မြောင်ကြည့်ခန္ဓာ၅ပါးဆိုတာကလည်းပုဂ္ဂိုလ်သတ္တဝါလားပုံမှန်သလားသဘာဝတရားလေးလားအဲသဘာဝတရားလေးသူရဲ့တဏ္ဍာမှာမျက်စိနဲ့မမြင်ရပေမဲ့လို့အတွင်းမှာရှိနေတဲ့သဘာဝတရားလေးတွေကျုပ်သဘာဝရှိတယ်တဏ္ဍာဝရှိတယ်နော်အဲဒီသဘာဝတရားကလေးတွေဒီနေရာမှာခန္ဓာ၅ပါးပါပဲယောဂဘာသဘာဝရှိတယ်ဆိုရင်ဖောက်ပြန်တဲ့သဘာဝရှိတယ်ဝေဒနာကဘာသဘာဝရှိတော့ခန္ဓာရတဲ့သဘာဝရှိတယ်။ပညာကမှန်တဲ့သဘာဝရှိတယ်။သင်္ခါရကပြုပြင်တဲ့သဘာဝတရားလေးရှိတယ်။နော်။အဲဝိညာဉ်ကဘာသဘာဝရှိတော့သိတတ်တဲ့သဘာဝတရားလေးရှိတယ်။သဘာဝတရားရှိတယ်ဆိုတာကစကားဖြစ်စာလို့ရပြောလိုက်တာပါ။တကယ်ကတော့ဘယ်လိုပြောမလဲ။ဖောက်ပြန်တဲ့သဘာဝတရားလေးဒီရုပ်ဒုက္ခခန္ဓာဒီလိုပြောမှာနော်ဘုရားကယုတ်ဒီဖောက်ပြန်တဲ့သဘာဝတရားရှိတယ်ဆိုတာဒါကလည်းသာသနာပိတာပါနေသေးတယ်တကယ်တမ်းပြောမယ်ဆိုဘယ်လိုပြောမလဲဖောက်ပြန်တဲ့သဘာဝတရားလေးကိုယုတ်လို့ခေါ်တယ်ဟောဒီလိုဆိုတော့သဘောပေါက်သွားပြီဖောက်ပြန်တဲ့သဘာဝတရားလေးတွေ့တိုင်းတွေ့တိုင်းဘာခန္ဓာလို့မှတ်ရမလဲအရူပခန္ဓာဖောက်ပြန်တဲ့သဘာဝတရားလေးဒီဘာခန္ဓာရူပခန္ဓာဒီလိုမှတ်လိုက်နော်အဲဖောက်ပြန်တဲ့သဘာဝတရားကလေးကိုကြည့်တဲ့အခါမှာဖောက်ပြန်တဲ့သဘာဝတရားစစ်စစ်ကိုတွေ့မှရူပခန္ဓာတွေ့တယ်လို့မှတ်တယ်ပြောမယ်နော်ဖောက်ပြန်တဲ့သဘာဝတရားစစ်စစ်ကိုတွေ့မှရူပခန္ဓာကိုတွေ့တယ်လို့မှတ်ဖောက်တော့ဖောက်ပြန်နေတာပဲဒါပေမဲ့ပုဂ္ဂိုလ်ပဲတ attva ပဲငါပဲသူပဲအဲငါနာတာငါကျင်တာဒုက္ခနာတာရှင်သရောငါကျင်တာပေါင်ကားကြိုက်တာဒီပေါင်ကားရှင်တဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့ပြဉ္ဉ်နဲ့တွဲပြီးတော့မြင်နေတယ်ဖောက်ပြန်မှုသဘောသည်ရူပခန္ဓာစေဟောရလားအဲဒီလိုလဲမှတ်တော့ဘာကြောင့်ဖောက်ပြန်တာလေးတွေ့တယ်တွေ့တယ်အကောင်လုံးဒုက္ခအကောင်လုံးရူပခန္ဓာကြီးပဲဒီလိုပဲတဏ္ဍာမထဲမှာပြောပါနဲ့ဟောရလားပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာကင်းစင်နေသောဒုက္ခကင်းစင်နေသောဖောက်ပြန်မှုပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာနဲ့မပတ်သက်တဲ့ဖောက်ပြန်မှုပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာမဟုတ်တဲ့ဖောက်ပြန်မှုအဲဒီဖောက်ပြန်မှုကလေးကိုမြင်မှပါတယ်ရူပခန္ဓာစစ်အဲဒီတော့ရူပခန္ဓာစစ်ကိုမြင်တော့မယ်ဆိုရင်ပြဉ္ညာတရားနဲ့တွဲကြည့်ရမလားခွဲကြည့်ရမလားခွဲကြည့်ရမယ်နော်ကြည့်ကစားမှပြဉ္ညာပါကောင်းပါမယ်ဒါပေမဲ့မြင်တဲ့အခါကျတော့တွဲမြင်ရမလားခွဲမြင်ရမလားဘာလို့မညာမညာပြောတယ်ပြဉ္ညာကမရှိတရားအခုနသဘာဝတရားကလေးတွေကအရှိတရားမရှိတရားနဲ့အရှိတရားသွားရောနေလို့ဖြစ်ပါမလားမရှိတရားနဲ့ရှိတရားသွားရောနေမြင်မှတွေ့တယ်လို့ခေါ်နိုင်ရလားအမခေါ်နိုင်ဘူးမခေါ်နိုင်ဘူးတိတိကျကျမှတ်နော်အခုဒီနေရာမှာမြင်မှသာကဘယ်လိုလဲမရှိတရားကိုလုံးဝမတွေ့ရဘူးဘာတရားကိုတွေ့ရမှာလဲအရှိတရားကိုပဲတွေ့ပညာကိုလုံးဝမတွေ့ရဘူးဘာကိုပဲတွေ့ရမှာလဲပရမတ်ဆိုတဲ့အရှိတရားကိုပဲတွေ့ဒီလိုမလားအဲဒီပရမတ်ဆိုတဲ့အရှိတရားကလေးကိုတွေ့ပြီဆိုမှအဲ့ဒါဒီယုတ်အစင်းနော်အခုပြောနေတဲ့ဖောက်ပြမှုအစင်းဒီလိုမှတ်နော်အဲ့ဒီတော့ဒီလိုဆိုရင်ဘုန်းကြီးတို့ပရိသတ်တွေကပြန်ပြောမှာပေါ့ရှင့်မယားအဲ့ဒီသဘာဝတရားလေးကမျက်စိနဲ့လည်းကြည့်လို့မရဘူးလည်းနဲ့ကကြည့်လို့လည်းမရဘူးအဲ့ဒီသဘာဝတရားကလေးကလည်းသဘာဝတရားလေးဆိုတော့ဒီလိုလိုညံနေမှလည်းမပေါ်ဘူးအဲ့ဒီလိုမပေါ်တာဖြစ်တဲ့အတွက်တိညာဆိုတဲ့ပုံမှန်တရားကြီးနဲ့ဩဒီပြေဒုဗ္ဗံကရှင်တဲ့ကြီးနဲ့ခွဲပြီးတော့ကြည့်ဖို့တာဒီလိုလိုမကြည့်တတ်သေးပါဘူးခင်ဗျာလို့ပြောချင်တယ်ပြောမှာပေါ့နော်ဟုတ်တယ်ကြီးကစားယောဂီပုဂ္ဂိုလ်တရားအနေနဲ့ကတော့မကြည့်တတ်တာအမှန်ပဲဒါလည်းမှတ်ထားနော်ကြီးကစားယောဂီပုဂ္ဂိုလ်တရားကိုသဘာဝတရားကြီးသဘာဝတရားကြီးဒီလိုတော့သွားပြီးတော့သင်သေးလို့တော့မရသေးဘူးအဲဒီတော့ဘယ်လိုသင်မရမလဲပြဉ္ဉာဏ်နဲ့တွဲကြည့်ဟုတ်တယ်မလားဥပမာဒုက္ခနာရယ်ဆိုဒုက္ခနာရယ်ဆိုတာလေးကိုဒုက္ခနာရယ်ဆိုဒုက္ခကိုမှန်ကြည့်ဒုက္ခကနာရယ်ဘယနာရယ်ဒုက္ခကနာရယ်ဒုက္ခကပြဉ္ဉာဏ်နာရကပရမတ်ပေါင်းကားခဲ့တယ်ဆိုရင်ပေါင်းကားတိုက်တယ်ပေါင်းကားပါတော့ပြဉ္ဉာဏ်တိုက်တာကပရမတ်ဟောကြည့်ကစားမှာခွဲကြည့်ရမလားတွဲကြည့်ရမလားနောက်တစ်ခါကျတော့ဒုက္ခကနာတယ်ဒုက္ခကနာတယ်ရှင်းနေရင်ရှင်းနေတယ်ဒုက္ခမမြင်တော့ဘူးဘာကိုပဲကြည့်ရမှာလဲနာတယ်သဘောလေးကိုပဲကြည့်အဲဒီတော့ဒုက္ခကမမြင်တော့ဘဲနဲ့နာတယ်သဘောလေးကိုပဲစွန့်ဆက်ကြည့်ဖို့ဆိုတာကဘလို့ရဲ့တာဝန်လဲမင်းရဲ့တတိယတာဝန်ဘလို့ရဲ့တာဝန်ပါလေတတိမရှိတဲ့ပုဂ္ဂိုလ်ကတော့ဘလို့မှမကြည့်ရဘူးနော်အမှုမဲ့မှတ်မဲ့နေလဲအမှုမဲ့မှတ်မဲ့တာနေလိုက်မယ်ဆိုရင်ဒုက္ခကနာတယ်ဒီအမြင်ပဲပြန်ရောက်လာမှာပဲဒီလိုမလားအဲ့တော့ကြည်ကားသားမှာဒီကောင်ကနားတယ်ဒါပေမဲ့တတိလေးကတားလိုက်တဲ့အခါကျတော့ဟာဒီကောင်ကပြဉ္ဉာတကယ်နားတဲ့သဘောလေးကမှဗရမတ်ဒီကောင်မကြည့်ရဘူးနားတဲ့သဘောလေးလားမရောကြည့် ဘယ်လိုကဆွဲထုတ်ပေးရမှာလဲသတိကဆွဲထုတ်အဲဒီတော့သတိကဆွဲထုတ်ပေးလိုက်တဲ့အခါကျတော့နာရသဘောလေးကိုတွေးပြီဆိုတဲ့အခါကျတော့အဲဒီနာရသဘောလေးကိုဘယ်လိုနဲ့စိုက်ကြည့်ရမှာလဲသမာဓိနဲ့စိုက်ကြည့်နော်သတိနဲ့ခွဲထုတ်သမာဓိနဲ့စိုက်ကြည့်အဲဒီတော့သမာဓိနဲ့စိုက်ကြည့်လိုက်တော့မိမိရဲ့မြင်နဲ့မြင်ကွင်းကလေးတည်းပရမတော်ကပညာနဲ့ပရမပေါင်းမြင်နေနောက်ပါကြည့်ကြည့်နဲ့မိမိရဲ့ဉာဏ်မြင်ကလေးကပညာရှိကိုမရောက်တော့ဘဲနဲ့ပရမရှိကဆွတ်ဆွတ်ဆတ်ဆတ်ရောက်သွားပြီဆိုတဲ့အခါကျတော့သမာဓိနဲ့မရောက်ဘူးလားရသွားလားအဲသမာဓိရသွားတဲ့အချိန်ကျတော့သမာဓိအားကောင်းရင်အားကောင်းသလားပညာကိုမမြင်တော့ဘူးတဲ့ပရမကိုပဲမြင်တော့မယ်ဟုတ်ရဲ့လားအဲဒီတော့ပရမတတ်တဲ့သဘာဝတရားတတ်တဲ့မြင်လိုက်တဲ့အချိန်ကျတော့ဉာဏ်ကလေးကလည်းဆုံးမဲ့ချင်ချလိုက်ဩဒါသည်ပညာမှကင်းစင်နေသောပညာနဲ့မပတ်သက်သောငါလည်းမဟုတ်သောငါလည်းမဆိုင်သောငါလည်းမပိုင်သောဒါပရမသဘောတရားစစ်ကလေးပါပဲလို့ဉာဏ်ကဆုံးမဲ့ချင်မချဘူးလားချလားအဲဒီလိုရှားလိုက်တဲ့အချိန်ကျတော့ရုံးရတဲ့ဘောလေးဖောက်ပြတဲ့ဘောလေးတက်တက်ကိုမြင်သွားပြီ။အဲဒီလိုမြင်သွားလိုက်တဲ့ဖောက်ပြတဲ့ဘောတရားကလေးကမှဒီနေရာမှာလိုချင်တဲ့ရူပခန္ဓာဟုတ်တယ်မလား။ဒီနေရာမှာလိုချင်တဲ့ရူပခန္ဓာဒီဘောင်ကအချိန်လုံးနဲ့တွဲမြင်နေတဲ့ဖောက်ပြမှုဘောသည်ရူပခန္ဓာစိတ်ဟုတ်ရဲ့လား။အဲဒါကြောင့်မလို့ရူပခန္ဓာစိတ်ကိုမြင်အောင်ကြည့်ဒီလိုမလား။ဘုန်းကြီးတို့ဥပမာပေးတတ်ပါတယ်။ဥပမာအာလူကြီးတယောက်ကလည်းကလေးတယောက်ကိုပေးမယ်။ငပြောသေးကလေးတစ်လုံးစားဖို့ပေးမယ်ဆိုရင်ငပြောသေးကိုခွန်တော်ပေးမှလားအလုံးလိုက်ပေးမှလားအလုံးလိုက်ပေးမယ်။စားတဲ့ပုဂ္ဂိုလ်ကအလုံးလိုက်ဒီတိုင်းစားရမှလားခွန်တော်စားရမှလားအခွန်တော်စားရမှာပေါ့။ပေးတဲ့ပုဂ္ဂိုလ်ကဘယ်လိုပေးလဲအလုံးလိုက်ပေးတယ်စားတဲ့ပုဂ္ဂိုလ်ကအခွန်တော်စားဒီလိုမလား။အဲဒါသမဏပြတဲ့ဆရာကမင်းအဲခြေတော်ကနိုင်ခြေတော်နာတာလေးကိုကြည့်။ပေါင်ကနိုင်ပေါင်ကနာတာလေးကိုကြည့်။နာတဲ့နေရာလေးကိုသတ်မှတ်ပြီးတော့ပြပေးမယ်လို့လည်းပဲတကယ်ကြည့်တဲ့အခါကျတော့နေရာကိုအဓိကထားကြည့်ရမှာလားတဘာဝလေးကိုအဓိကထားကြည့်ရမှာလားတဘာဝလေးကိုအဓိကထားကြည့်ဒါရေးကြည့်တယ်နော်ကောင်းပြီအဲ့ဒီနာတဲ့တဘာဝလေးကျင်တဲ့တဘာဝလေးဖောက်ပြန်တဲ့တဘာဝလေးတွေးပြီးဆိုရင်အဲ့ဒီတဘာဝလေးဒီတခြားတဘာဝလားရုပ်ရဲ့တဘာဝလားသူ့ကိုဘာခန္ဓာဖွဲ့မလဲရူပခန္ဓာဒီတော့ရူပခန္ဓာလေးမြင်သွားပြီနော်နောက်တစ်ခါကျတော့ဝိရဏခန္ဓာပါသဘောရှိတော့ခံစားတဲ့သဘောရှိတယ်။အဲဒီခံစားတဲ့သဘောဆိုတာကလည်းပဲတခြားနဲ့တွဲနေတာလားစိတ်နဲ့တွဲနေတာလားစိတ်ဆိုတာတခြားသဘောလားသိတဲ့သဘောလားအခုနပြောတယ်လေသိတဲ့သဘောရှိတယ်လို့ခုနပြောခဲ့တယ်နော်တကယ်တော့ကျတော့စိတ်ဒီသိတဲ့သဘောရှိတယ်လို့ပြောမယ်အစားဘယ်လိုပြောမလဲသိတဲ့သဘောကိုစိတ်လို့ခေါ်တယ်ဟုတ်ရဲ့လားဘလိုပြောမှာပါလဲသိတတ်တဲ့သဘောကိုစိတ်လို့ခေါ်တယ်ခန္ဓာအနေနဲ့ပြောရင်ဘလိုပြောမလဲသိတတ်တဲ့သဘောကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်ဒီလိုပြောမှာပိုရှင်းတယ်နော်ဒါတော့သိတတ်တဲ့သဘောလေးပေါ်လာတယ်ပေါ်လာတယ်စိတ်ထဲကဘလိုမှတ်ချက်ရမလဲဟောဒါလေးကဝိညာဉ်နဲ့ခန္ဓာလေးပဲဟုတ်ရဲ့လားသိတတ်တဲ့သဘောလေးကိုသတိထားမိတယ်သတိထားမိတယ်သိတတ်တဲ့သဘောလေးကိုတွေ့တိုင်းတွေ့တိုင်းမိမိစိတ်ကဘလိုသဘောပေါက်ရမှာလဲဟောဒါလေးကဝိညာဉ်နဲ့ခန္ဓာလေးကိုနော်အဲဒီနေရာမှာလည်းပဲသိတတ်တဲ့သဘောကိုကြည့်တဲ့နေရာမှာလည်းပဲပုဂ္ဂိုလ်သတ္တဝါငါနဲ့တွဲပြီးတော့မြင်နေသေးတယ်ဆိုရင်အဲ့ဒါလည်းခန္ဓာစိတ်ဟုတ်ရဲ့လားဒါလည်းမဟုတ်သေးဘူးဘယ်လိုမှခန္ဓာစိတ်လဲလို့မေးရင်ပုဂ္ဂိုလ်သတ္တဝါငါမပါတဲ့သိတတ်တဲ့သဘောတရားကလေးကိုတွဲမှဝိညာဉ်နဲ့ခန္ဓာစိတ်ဒါလည်းမှတ်နော်နောက်တစ်ခါသူနဲ့တွဲဖြစ်နေတာကတခြားလားဝေဒနာလားဝေဒနာဘာသဘောရှိတော့ခံစားတဲ့သဘောရှိတယ်အဲ့တော့ဝိရဏမှာခံစားတဲ့သဘောရှိတယ်ဆိုတာကဒါလည်းစကားအဖြစ်ပြောတာပါပဲတကယ်ပြောရမှာကဘယ်လိုပြောရမှာလဲခံစားတဲ့သဘောလေးဒီဝိရဏဟောဘယ်လိုပြောမလဲခံစားတဲ့သဘောလေးဒီဝိရဏခန္ဓာအနေနဲ့ပြောရင်ခံစားတဲ့သဘောလေးဒီဝိရဏခန္ဓာဒီလိုပြောနော်အဲဒီဝေဒနာခန္ဓာလေးဒီစိတ်နဲ့တွဲနေတာဖြစ်တဲ့အတွက်စိတ်ကသိတယ်ဝေဒနာကခံစားတယ်စိတ်သိတယ်ပြီးတိုင်းဝေဒနာနဲ့ခံစားမှုတွေပါနေတယ်ဟုတ်ရလားပါတယ်စိတ်သိတိုင်းသိတိုင်းဝိရဏရဲ့ခံစားမှုတွေပါနေတယ်အဲဒီနေ့အပြင်ပြောရင်အသိကလေးဖြစ်တိုင်းဖြစ်တိုင်းခံစားမှုတွေဖြစ်နေတယ်ကြောက်ကြည့်စမ်းအသိကလေးဖြစ်တိုင်းဖြစ်တိုင်းခံစားမှုတွေဖြစ်နေတယ်ဒါကြောင့်အသိရဲ့ခံစားမှုရတာသတ္တစိလအတူတူလားအတူတူပဲနော်လက္ခဏာမတူဘဲဖြစ်တာကတော့အတူတူဖြစ်နေတာပဲဟုတ်ရလားအဲ့တော့အသိကလေးဖြစ်တိုင်းဖြစ်တိုင်းဘယ်လိုဖြစ်နေတော့ခံစားမှုတွေဖြစ်နေတယ်ဒီတော့အသိကိုကြည့်ရင်ဘာကိုတွေ့မလဲခံစားမှုကိုတွေ့မယ်ခံစားမှုကိုကြည့်ရင်လည်းဘာကိုတွေ့မလဲအသိကိုတွေ့မယ်အတူတူပဲနော်အဲ့ဒါဝိရဏရှုတာရယ်စိတ်ကိုရှုတာရယ်ဆိုတာကဘုန်းကြီးတို့စာလာပေးတာသဘောအရသာ တရားခွဲပြီးတော့ပြောမိမယ်လို့လည်းပဲတကယ်ရှုတဲ့အခါကျတော့စိတ်ရှုလဲဝေဒနာပါတာပဲဝေဒနာရှုလဲပဲစိတ်ပါတာပဲအဲဒီတော့ဝေဒနာပဲရှုရှုစိတ်ကိုပဲရှုရှုရုပ်ကိုပဲရှုရှုအဓိကအကျဆုံးကတော့ပညာမပါစေနဲ့ဘာမပါရမှာလဲပညာမပါစေနဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲမပါစေနဲ့ဟုတ်ရလားဒါလည်းပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲမပါစေနဲ့ကောင်းပြီပညာလည်းမပါဘူးပုဂ္ဂိုလ်တ attva ငါဆိုတဲ့အစွဲလည်းမပါတော့ဘူးဆိုရင်ကိုယ်မြင်လိုက်ရတဲ့သဘာဝတရားကလေးဒီတခြားသဘာဝလားခန္ဓာလေးလားသရမရပါလေ၅ပါးအချင်းချင်းလိုက်တဲ့အခါကျတော့ရုပ်ပဲခန္ဓာရဲ့ဝေဒနာခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာရဲ့ခန္ဓာ၃ပါးကိုပဲသတိထားကြည့်တာနော်ကျန်တဲ့ခန္ဓာတစ်ပါးကဒီထဲမှာအကျုံးဝင်သွားပြီလို့သာသဘောထားလိုက်တော့ဟုတ်ရလားကျန်ကောင်းပြီအဲ့ဒီခန္ဓာ၅ပါးကိုမြင်ပြီဆိုမှအဲ့ဒီခန္ဓာ၅ပါးရဲ့ဖြစ်တယ်ပြက်တယ်ဖြစ်တော်ပြက်တော်လေးကိုတွေ့ပြီအဲ့လိုတွေ့ပြီဆိုရင်အခုပြောနေတဲ့ဒုက္ခသစ္စာအစစ်ဘယ်လိုလဲတွေ့ပါလားအဲဒုက္ခသစ္စာကိုသဘောမပေါက်သိပါဘူးဆိုရင်ဘာကိုသဘောမပေါက်လို့ပါလဲခန္ဓာကိုသဘောမပေါက်လို့ဘာသဘောမပေါက်လို့လဲခန္ဓာသဘောပေါက်ပြင်ဘာကိုသဘောပေါက်ရမှာလဲဒုက္ခသစ္စာကိုလည်းသဘောပေါက်ပါလိမ့်မယ်ဒီတော့ဒုက္ခသစ္စာသဘောပေါက်ချင်ပါတယ်ဆိုရင်အရင်ဆုံးဘာမြင်အောင်ကြည့်ရမှာလဲခန္ဓာမြင်အောင်ကြည့်ဟုတ်ရလားတော်ပြီဒီတော့မိမိတို့ရဲ့သဏ္ဍာန်မှာပေါ်လာသမျှခန္ဓာလေးဘာသစ္စာလေးပါလိမ့်ဒုက္ခသစ္စာလေးပဲမိမိတဏ္ဍာမရှိတဲ့ခန္ဓာကလည်းဗာသစ္စာတော့ဒုက္ခသစ္စာပဲနော်အဲသူတော်ဘာလို့ရတဏ္ဍာမရှိတဲ့ခန္ဓာကလည်းဗာသစ္စာတော့အဲဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှဖြစ်နေပါရဲ့နဲ့ဒုက္ခသစ္စာပါပဲလို့မသိသေးဘူးဆိုရင်ဘယ်လိုဖုံးဝဲထားလို့ပါလိမ့်သိကြတယ်နော်ဘယ်လိုဖုံးဝဲထားတာလဲအဝိဇ္ဇာတရားတရားလားကိလေသာတရားလားအဲအဝိဇ္ဇာတရားကိလေသာတရားကဖုံးလွှမ်းထားတဲ့အခါကျတော့ခန္ဓာကိုခန္ဓာမသိရလားအဲဒီလိုမသိတော့အမှန်ကိုမသိဘူးဆိုရင်တရားသိဝင်လာမှာလားမှားသိတွေဝင်လာမှာလားအမှားသိဆိုတာတရားလားဒိဋ္ဌိလားဒိဋ္ဌိအမှားသိဘယ်လိုသိတာကိုမှားသိလို့ပြောရမလဲဆိုရင်ပုဂ္ဂိုလ်လိုသိတယ်တတ္တဝါလိုသိတယ်ဟုတ်ရလားယောက်ျားမိန်းမလိုသိတယ်ဒီပေါင်းကရှင်လည်းလိုသိတယ်ငါလိုသိတယ်အဲ့ဒီအတိအပြည့်အမှန်တရားမှားသီးလားအမှားသီးမလို့သူကဘယ်လိုနာမည်ပေးမလဲဒိဋ္ဌိဘယ်လိုနာမည်ပေးမလဲအေးအဲ့ဒီတော့ပုဂ္ဂိုလ်တ attva လို့သိနေပြီဆိုမှတော့ပုဂ္ဂိုလ်လို့ထင်ပြီးတော့ခင်းတဲ့ attva လို့ထင်ပြီးတော့ခင်းတယ်သာယာဇာယုံတို့လို့သာယာတယ်တမဲ့ဇာယုံတို့လို့တမဲ့တယ်ဆိုတော့တဏှာကိရိတာလေးတွေမလာဘူးလားလာလားဒီလိုဆိုတော့တဏှာရဲ့လာရဲ့ဇိမိကိုသိသွားပြီတခြားတရားလားဝိဇ္ဇာတရားလားဒီတော့တဏှာဘာကြောင့်ဖြစ်တော့အဝိဇ္ဇာကြောင့်ဖြစ်တာပြန်ပြောစမ်းတဏှာဘာကြောင့်ဖြစ်တော့အဝိဇ္ဇာကတခြားလားမသိတာလားအဲဒီတော့တဏှာဘာကြောင့်ဖြစ်တော့မင်းမသိလို့ဖြစ်တာပေါ့ဘာကြောင့်ဖြစ်တာလဲဘာကိုမသိတော့လဲသစ္စာကိုမသိလို့ဘာသစ္စာမသိတာလဲဒုက္ခသစ္စာမသိလို့ဒုက္ခသစ္စာဆိုတာဘယ်လိုလဲလဲခန္ဓာ၅ပါးဒီတော့ခန္ဓာ၅ပါးမသိရင်တဏှာဖြစ်လာမှာပဲဟုတ်ရဲ့လားဒုက္ခသစ္စာမသိရင်လည်းတဏှာဖြစ်လာမှာပဲခန္ဓာ၅ပါးမသိရင်လည်းတဏှာဖြစ်လာမှာပဲနော်ဩနာရခန္ဓာနာကလေးပြောင်းချင်တယ်ပြောင်းချင်တာတခြားသဘောလားတဏှာရဲ့သဘောလားအဲဒီတဏှာပြောင်းချင်တဲ့တဏှာလေးဝင်လာတာကအနာရဲ့သဘောလေးရဲ့ခန္ဓာစိတ်ကိုတွေးလို့လားမတွေးလို့လားတဏှာခန္ဓာစိတ်ကိုတွေးတဲ့ပုဂ္ဂိုလ်ဘယ်တော့မှပြောင်းချင်တဲ့စိတ်မဝင်တော့ဘူးဟုတ်တယ်မလားပြောင်းချင်တဲ့စိတ်ဝင်လာပြီတခြားလားတဏှာလားတဏှာဖြစ်တာကအဲ့ဒီနာတဲ့သဘောလေးကိုခန္ဓာပါပဲလို့ဒုဗ္ဗေခန္ဓာစိတ်ပါပဲလို့သိလို့လားမသိလို့လားပုဂ္ဂိုလ်တ attva ငါဆိုတဲ့ပညာကြီးရောနေတာကိုအမှန်မှမမြင်ပဲပဲဟုတ်ရလားဘာဖြစ်လို့အမှန်မမြင်တာလဲမြင်တော့ဘယ်လိုပြောမလဲအဝိဇ္ဇာဖုံးကွယ်လို့ဘာဖြစ်လို့တော့ဒီတော့အမှန်မမြင်သမျှကာလပတ်လုံးဒိဋ္ဌိနဲ့ဖြစ်နေမှာပဲတဏှာနဲ့ဖြစ်နေမှာပဲအမှန်မမြင်သမျှကာလပတ်လုံးပုဂ္ဂိုလ်တ attva တွေဆွဲနေပြောင်းမှာမဟုတ်ဘူးအဲငါဆိုတဲ့ဆွဲနေပြောင်းမှာမဟုတ်ဘူးသာယတမဲ့နေတဲ့တဏှာလည်းပြောင်းမှာမဟုတ်ဘူးဒီလိုမလားအဲဒီတဏှာနဲ့အဲဒီဒိဋ္ဌိသာမကင်းလို့ရှိရင်လည်းဘုန်းကြီးတို့ပရိသတ်တွေအသေးကိုရဲရဲရင်းရင်းရင်းဆိုင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါမလားအဲဒီလိုမဖြစ်တော့ဘူးဒီလိုဆိုရင်ဘာလို့ရမလဲနော်အသေးရဲရဲရင်းရင်းရင်းဆိုင်နေတဲ့ပုဂ္ဂိုလ်ဖြစ်ဖို့ဆိုတာကခန္ဓာကိုခန္ဓာမှသိထားရမယ်ယုတ်တရားကိုလည်းပဲယုတ်တရားမှသိထားရမယ်။နတ်တရားကိုလည်းပဲနတ်တရားမှမသိရဘူးလားသိရပါလား။အဲဒီလိုသိရမယ်ဆိုတော့ယုတ်တရားနတ်တရားဒီခန္ဓာတရားဒီပါဠိလိုပြောတော့တတ္တမလို့ခေါ်တယ်။ဘယ်လိုခေါ်ပါလဲ အဲဒီဒါရမဆိုတဲ့ယုံတရားနဲ့တရားခန္ဓာ၅ပါးအပေါ်မှာယုံမှချင်းခင်းခင်းနဲ့ခေါ်တာကယုံတရားမှယုံတရားစေပုဂ္ဂိုလ်တ attva လောကမှာမပါဘူးငါလည်းမဟုတ်ဘူးငါလည်းမဆိုင်ဘူးငါဥစ္စာလည်းမဟုတ်ဘူးဟောတာကနန္တရားကနန္တရားပါစေငါလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဆိုင်ဘူးအဲဒီလိုယုံမှချင်းခင်းလေးနဲ့သိသွားပြီဆိုရင်အခုနပြောခဲ့တဲ့လေးမျိုးထဲမှာနံပါတ်ဘယ်လောက်သိသွားတာလဲနံပါတ်လေးဟုတ်တယ်မလားအရင်နာမလေးအတိပိုင်သွားပြီဆိုတော့ချင်းဘုန်းတော်ပရိသတ်တွေစဉ်းစားကြည့်သံကိုယ့်ရဲ့ခန္ဓာကိုယ်ညာကလေးနဲ့စမ်းကြည့်လိုက်တယ်စမ်းကြည့်လိုက်တယ်ပုဂ္ဂိုလ်တ attva တွေ့မလားခန္ဓာတွေ့မလားပုဂ္ဂိုလ်တ attva မတွေ့တော့ဘူးခန္ဓာတွေ့သွားပြီခန္ဓာတွေ့တာနဲ့တကယ်နဲ့ပုဂ္ဂိုလ်တ attva ငါဆိုတဲ့အစွန်းလေးမကင်းဘူးလားကင်းသွားလားပုဂ္ဂိုလ်တ attva ငါဆိုတဲ့အစွန်းလေးကင်းသွားပြီဆိုရင်နံပါတ်1အင်္ဂါနဲ့မပြည့်စုံဘူးလားပြည့်စုံသွားလားပြည့်စုံသွားပြီဟုတ်တယ်မလားအဲကိုမိမိရဲ့တဏ္ဍာမိမိရဲ့ခန္ဓာအပေါ်မှာဓာကယုတ်ဓာကနာဓာကခန္ဓာအပုဂ္ဂတဘာဝတာမရှိဘူးယုံနာခန္ဓာပဲရှိတယ်အဲ့ဒီအမြင်ကလေးအဲ့ဒီနှလုံးသားကလေးမှန်ကန်သွားပြီဆိုရင်မိမိနဲ့ပတ်သက်တဲ့သာသမီးပစ္စည်းဥစ္စာယရဏဘယ်ပုံကိုပဲအာယုံပြုပြီးတော့ကြည့်လိုက်ကြည့်လိုက်ဓာကယုတ်ဓာကနာဓာကခန္ဓာဆိုတဲ့အလားတူအတိတ်ကလေးတွေမွေမှုလားဝင်သွားလားအဲ့ဒီအလားတူအတိတ်ကလေးတွေဝင်သွားပြီဆိုရင်သာသမီးနဲ့ပစ္စည်းဥစ္စာအပေါ်မှာတာယတမဲ့နေသက်တဲ့ကျန်တာကိုဝင်နေသေးရလားသာသမိနဲ့ပြည်စုံစာယရနာအပေါ်မှာတာယာတ္တမဲ့နေတဲ့ကဏဝင်နေတာဒီတခြားကြောင့်ဝင်လာလားမိမိအပေါ်မှာဆွဲတဲ့တဏမပြောင်းနိုင်လို့ဝင်လာလားမိမိအပေါ်မှာဆွဲတဲ့တဏမပြောင်းနိုင်လို့သာသမိအပေါ်မှာဆွဲတဲ့တဏမပြောင်းတာပေါ့ဟုတ်ရလားမိမိအပေါ်မှာဆွဲတဲ့တဏငါဆွဲတဏပြောင်းမယ်ဆိုရင်သာသမိအပေါ်မှာဆွဲတဲ့တဏမပြောင်းဘူးလားပြောင်းပါလားဒါကသာသမိအပေါ်မှာဆွဲတဲ့တဏပြောင်းချင်ပါတယ်ဆိုရင်ဘယ်တဏအရင်ပြောရမှာလဲမိမိဘုံမှာဆွဲတဲ့တဏအရင်ပြောနော်မိမိတဏမိမိခန္ဓာဘုံမှာဆွဲတဲ့တဏကိုပြုတ်ချင်ပါတယ်ဆိုရင်လည်းပဲဒီတန်းပြောရမှာလားခန္ဓာအကြောင်းသိအောင်လုပ်ရမှာလားခန္ဓာအကြောင်းသိအောင်လုပ်နော်အဲဒီလိုခန္ဓာအကြောင်းသိအောင်လုပ်တဲ့အခါကျတော့မိမိတဏမိမိခန္ဓာကိုတတိယကသမာဓိလေးနဲ့စိုက်ဉာဏ်လေးနဲ့စိုက်ပြီးတော့ကြည့်လိုက်တယ်ကြည့်လိုက်တယ်ဘယ်ရှင်းမဲ့ကြည့်ကြည့်ပေါ့နော်မကြည့်တဲ့အချိန်ကတော့ပုဂ္ဂိုလ်လိုမြင်မဲ့တ attva လိုမြင်မဲ့ငါလိုမြင်မဲ့တတိယမရှိဘူးဒါပေမဲ့ဉာဏ်ကလေးနဲ့စကြည့်လိုက်တယ်စကြည့်လိုက်တယ်ပုဂ္ဂိုလ်မမြင်ရဘူးဗာမြင်ရမှာလဲခန္ဓာမြင်ရမယ်တတ္တဝါမမြင်ရဘူးဗာမြင်ရမှာလဲခန္ဓာမြင်ရမယ်ဒုပေါင်းကရှင်လည်းမမြင်ရဘူးဗာမြင်ရမှာလဲခန္ဓာမြင်ရမယ်ငါသွမ်းမဝင်ရဘူးနော်ပုဂ္ဂိုလ်တ attva ငါဆိုတဲ့အစမရှိရဘူးဟောဒါလေးကပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးငါမဟုတ်ဘူးဟောဒါလေးကခန္ဓာ၅ပါးပဲဆိုတဲ့အတိမရှိရဘူးလားရှိရမှာလားအဲဒီလိုရှိအောင်ကြိုးစားထားရမယ်ဟုတ်ရဲ့လားအဲ့လိုကြိုးစားရမယ်ဆိုလို့ရှိရင်ဘယ်ချိန်မှကြိုးစားဘယ်ချိန်မှသိသိဘယ်ချိန်မှကြည့်ကြည့်ပုဂ္ဂိုလ်တ attva ငါဆိုတဲ့ဆွဲပြောင်းပြီးတော့ခန္ဓာ၅ပါးဆိုတဲ့အမြင်လေးတွေရောက်လာပါလိမ့်မယ်လို့ခွန်ကြီးတို့ပြောကြည့်ပါတယ်နော်အဲ့ဒီလိုဖြစ်ပေါ်စရာကတစ်ချိန်တစ်ခါကြည့်ရုံနဲ့အချိန်မရွေးကြည့်နိုင်တဲ့အချိန်ရပါမလားမရောက်သေးဘူးတစ်ချိန်တစ်ခါကြည့်တယ်တစ်ချိန်တစ်ခါမြင်တယ်ဒါပေမဲ့အကြောင်းအလျော်သာအဲမိမိရဲ့တဏ္ဍာမဘေဒုက္ခရာဇဝအန္တရာယ်ဒီဇုံနေရာဒီဇုံနေရာတွေ့လာပြီဆိုလို့ရှိရင်ကိုကြည့်ကြည့်တဲ့အချိန်ကြတော့နော်အလေးအကျဉ်းလုံးမလာတဲ့ပုံကိုသည်အချိန်မရကြည့်နိုင်တဲ့အစိတ်ရပါမလားအဲဒီလိုရဖို့သလားကဘာလို့ရမလဲအလေးအကျဉ်းလုံးထားအလေးအကျဉ်းသလားဘာပြောတာလဲပြီးတော့အချင်းချင်းဘာမှမြင်တဲ့အမြင်ကလေးမြေအောင်ကျိုးသားထားပါဠိလိုပြောတော့ဘာဝနာလို့ခေါ်တယ်ဘာလို့ခေါ်လဲဘာဝနာတာပေါ်ရလို့ခေါ်တာပေါ့နော်အဲ့တော့သိတယ်ဒီအသိကလေးတစ်ခုနဲ့လုံလောက်ရလားမလုံလောက်သေးဘူးဒုတိယတခါသိတတိယတခါသိသက္ကရကသိခြေဖန်များစွာသိအဲဒီလိုခြေဖန်များစွာသိအောင်ကြိုးစားတာကိုဘယ်လိုခေါ်ပါလဲပေါ်ရလို့ခေါ်တယ်ဘယ်လိုခေါ်လဲအဲဒီလိုခြေဖန်များစွာပေါ်ရတဲ့အခါကျတော့မိမိရဲ့စိတ်ထဲမှာအချိန်မရွေးကြီးနေတဲ့အချိန်ကြီးခြေတိုင်းခြေတိုင်းတခြားမြင်ပါလားခန္ဓာ၅ပါးမြင်ပါလားအဲဒီတော့မမောလို့မမြင်တဲ့ချက်မြင်တဲ့ချက်မကြည့်တဲ့ချက်ကြည့်တဲ့ချက်ဆိုရင်ပြန်ကြည့်တဲ့အခါကျတော့တမာရိကထူထောင်ရအောင်မယ်တတိကကျင်းရအောင်မယ်ဟုတ်တယ်မလားပြောမနေသိချင်းတရားရောက်လာရင်ဘယ်မလဲတတိကဘယ်မလဲတမာရိကဘယ်မလဲတတိမရှိတမာရိမရှိဒီပညာဒီညာပေါ်ပါမလားအဲဒီတော့မပေါ်ဘူးဆိုလို့ရှိရင်ဒီခန္ဓာအပေါ်မှာပုဂ္ဂိုလ်တ attva ငါးစရဲဆက်ပြောက်ပါမလားပုဂ္ဂိုလ်တ attva ငါးစရဲဆက်မှမပြောက်ရင်သာသမီအပေါ်မှာဖြစ်တဲ့ပုဂ္ဂိုလ်တ attva ငါးသားငါးသမီးဆိုတဲ့ဆက်ကိုပြောက်ပါမလားအဲ့ဒါကမပြောရင်တဏှာကဆင်မမလားတဏှာမဆင်မနဲ့တင်ကြီးတရားရင်ဆိုင်မယ်ဆိုရင်တခြားနဲ့ရင်ဆိုင်ရမလားအကြောင်းတရားနဲ့ရင်ဆိုင်ရမလားအကြောင်းတရားနဲ့ရင်ဆိုင်ရမယ်ဒီလိုမလားအဲ့ဒီတော့မကြောင်းတရားနဲ့ရင်ဆိုင်နိုင်ဖို့ဆိုတာကမိမိခန္ဓာပေါ်မှာအချိန်မီကြီးရှိနေတဲ့အချိန်ကြီးပတိလေးကနေရမယ်တမာလေးနဲ့ကြည့်နိုင်ရမယ်ညာကလေးနဲ့ကြည့်နိုင်ရမယ်ပေါ်သောကောပေါ်သောတ attva 50ဆွဲလေးကြည့်နိုင်ရမယ်
ဟုတ်ရလားခန္ဓာ၅ပါးအပေါ်မှာအရှင်မြေကြီးကြီးတဲ့အချိန်တိုင်းမြင်နေရမယ်။အဲလိုမြင်တဲ့အစဉ်လေးမိမိတို့ရဲ့သဏ္ဍာန်မှာပေါ်နေပြီဆိုရင်သောတာပန်မဖြစ်သေးရင်တောင်မှဝိပဿနာဉာဏ်လေးအမြဲတမ်းမကိမ့်မလားကြီးနေမှာလားအမြဲတမ်းကြီးနေမှာပဲ။အဲလိုမကိမ့်ဘူးဆိုရင်ခုနနာပါသုံးချက်ကဘာပြောတော့အာဟုသောတရားတွေမပြုဝဲနဲ့ကုသောတရားပြည့်ပြည့်စုံစုံပြုထားရင်လည်းပဲအသေးကိုရင်ဆိုင်နိုင်တယ်လို့အခုနမပြောခဲ့ဘူးလားပြောခဲ့ဒါလည်းပြန်သုံးသပ်ဖို့လိုတယ်နော်ခေါင်းနဲ့ယောဂီတွေ။ဘာဖြစ်လဲလို့မေးတဲ့အခါကျတော့ကဲအကုသိုလ်တရားတော့ကျင်းနေပါပြီကုသိုလ်တရားတော့ပြုထားပါပြီ။ဒါပေမဲ့လို့မိမိရဲ့သတ္တမှာယုတ်တရားနာတရားခန္ဓာ၅ပါးအပေါ်မှာဒါကယုတ်ပဲဒါကနာမဲဒါကခန္ဓာပဲ။အဲဒီအမြင်ကလေးပိုင်ပိုင်နဲ့မြင်မှားဖို့ဆိုရင်ငါဆိုတဲ့အဆက်ပြောက်ပါမလား။မပြောဘူးနော်။ငါဆိုတဲ့အဆက်မပြောရင်အလှလောက်ခဲ့တာငါလှလောက်ခဲ့တာပဲဆိုတော့တခြားဝင်လာတာလားဒိဋ္ဌိဝင်လာတာလား။ဒိဋ္ဌိဝင်လာတော့တခြားဘုံမှာဖြစ်တဲ့ဒိဋ္ဌိလားခန္ဓာဘုံမှာဖြစ်တဲ့ဒိဋ္ဌိလား။ဒီခန္ဓာဘုံမှာဒိဋ္ဌိနဲ့စွန့်လိုက်နေလို့ကတော့ဘုန်းကြီးတို့ပြိဿတိအပယ်လွတ်ပါမလား။အပယ်မလွတ်နိုင်ဘူး။ဟုတ်တယ်မလား။ကိုယ်တော်တရားတွေဘယ်လောက်ပဲပြုတာပြုတာမိမိခန္ဓာဘုံမှာကျန်တာနဲ့စွန့်မဲ့ဒိဋ္ဌိနဲ့စွန့်မဲ့ဆိုရင်အဲဒီပုဂ္ဂိုလ်လည်းပဲအပယ်မကြနိုင်ဘူးလားကြနိုင်လား။အပယ်နဲ့ဆိုအကြောင်းတရားနဲ့သိရပါပဲ။နော်။ဒါတော့မကြောင်းတရားနဲ့သိနိုင်မှုဆိုတာကဘလောက်ပဲကုသိုလ်တွေပြုတာပြုတာဘလောက်ပဲသီလတရားတွေပြုတာပြုတာဘလောက်ပဲဒါနတရားတွေပြုတာပြုတာမိမိရဲ့ယုံနာခန္ဓာအပေါ်မှာယုတ်တရားနဲ့တရားခန္ဓာ၅ပါးပါပဲဆိုတဲ့အသည့်ဉာဏ်ကလေးမပေါ်လို့ကတော့ဒါနကုသိုလ်နဲ့သိချရပါမလား။သီလကုသိုလ်နဲ့သိချရပါမလား။ဘာဖြစ်လို့လဲမိတဲ့အခါကျတော့အကြောင်းတရားဝင်လာတတ်တယ်။ဘာဖြစ်လို့လဲအကြောင်းတရားဝင်လာတတ်တယ်။ဘာဖြစ်လို့အကြောင်းတရားဝင်လာတယ်လဲမိတော့ပုဂ္ဂိုလ်သတ္တဝါတွေအစွန်းမပြောင်းလို့ဟုတ်ရလား။ဘာဖြစ်လို့ပါလဲ။ပုဂ္ဂိုလ်သတ္တဝါဆိုတဲ့အစွန်းမပြောင်းဘူးဆိုရင်ဒါနကုသိုလ်ပြည့်အောင်လည်းပဲသိချရရလား။သီလကုသိုလ်ပြည့်အောင်လည်းပဲသိချရရလား။ဒီတော့တကယ်တမ်းသိချရမှာကတခြားမှာသိချရမှာလားဉာဏ်ကလေးပေါ်မှသိချရမှာလားအေးဉာဏ်ကလေးပေါ်မယ်ဆိုလို့ရှိရင်ကောင်းကောင်းပြောကြပါစို့နော်အေးမိမိရဲ့သန္ဓေမှာအကုသိုလ်တရားကလေးတွေပြုထားတဲ့ပုံပုံပြီးဖြစ်နေကြစားဉာဏ်ပေါ်ကြိုးစားနိုင်မယ်ဆိုရင်အဲ့ဒီဉာဏ်ကအဲ့ဒီအကုသိုလ်တရားကိုကြော်လွှားပြီးတော့အပယ်ပင်မှမကာကွယ်နိုင်ဘူးလားကာကွယ်နိုင်လားဘုရားကကာကွယ်တာလဲဉာဏ်ကကာကွယ်တာဟုတ်ရဲ့လားဒါတော့အကုသိုလ်တရားပြုထားမယ်ဆိုရင်ဘုန်းကြီးတို့ပြိတ္တတိအပယ်လေးပါးသန္တာကိုမလွဲမသွေရောက်ဆိုင်နိုင်တဲ့အကုသိုလ်တရားတွေရှိတယ်။အပယ်လေးပါးသန္တာကိုတဲ့နော်။အဲချင်းစီမဟုတ်ချမရောက်သေးပဲနဲ့ကုသိုလ်တရားကနေပြီးတော့စားထုတ်နိုင်တဲ့အကုသိုလ်တရားတွေရှိတယ်။အကုသိုလ်တရားဘယ်နှမျိုးပါလဲ။နှမျိုး။အပယ်လေးပါးသန္တာကိုချင်းစီမဟုတ်ချရောက်ဆိုင်နိုင်တဲ့အကုသိုလ်ကဘယ်လိုအကုသိုလ်မျိုးလဲဆိုရင်တဲ့မှတ်ထားနော်။ဒိဋ္ဌိတရားနဲ့ပတ်သက်လို့နိယတမိစ္ဆာဒိဋ္ဌိပုံမှာပါလေနိယတမိစ္ဆာဒိဋ္ဌိနိယတမိစ္ဆာဒိဋ္ဌိတရားကပါဠိလိုပြောမယ်ဆိုရင်တော့နတိကဒိဋ္ဌိတို့အာဟိတုကဒိဋ္ဌိတို့အာကရိယဒိဋ္ဌိတို့ပါဠိလိုကတော့ထားလိုက်ပါတော့နော်မြန်မာလိုပြောမယ်ဆိုလို့ရှိရင်အကြောင်းလည်းမရှိအကျိုးလည်းမရှိအကြောင်းအကျိုးဖြစ်တာမဟုတ်ဘူးကုသိုလ်ကြောင့်ကုသိုလ်ကြောင့်ခံစားရတာမဟုတ်ဘူးအကုသိုလ်ကြောင့်အကုသိုလ်ကြောင့်ခံစားရတာမဟုတ်ဘူးကုသိုလ်ပြုပြုအကုသိုလ်ပြုပြုသူဖြစ်ခြင်းတို့ဖြစ်မယ်ကုသိုလ်ပြုလဲကုသိုလ်ရဲ့အကျိုးမတွေ့ကုသိုလ်ရဲ့အကျိုးမခံစားရဘူးအကုသိုလ်ပြုလဲအကုသိုလ်ရဲ့အကျိုးမခံစားရဘူးဆိုတော့ကံနဲ့ကံရဲ့အကျိုးပေးဖို့ပယ်တဲ့ဒိဋ္ဌိဒီနေရာမှာပြောတယ်မိစ္ဆာဒိဋ္ဌိပါပဲဟုတ်ရလားဒါကဘုန်းကြီးပရိသတ်တွေမှာယနေ့အဲ့ဒီမိစ္ဆာဒိဋ္ဌိရှိသလားမေးတော့ဘယ်လိုပြောမလဲမရှိဘူးဘာဖြစ်လို့တော့မေးတော့ကံနဲ့ကံရဲ့ကျိုးပေးကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေလားယုံကြည်တဲ့ပုဂ္ဂိုလ်တွေလားယုံကြည်ကြရတယ်နော်အာကုသကောင်းတဲ့ကုသိုလ်ပြုရင်ကောင်းတဲ့ကျိုးပေးလေးရမယ်မကောင်းတဲ့အာကုသိုလ်ပြုရင်မကောင်းတဲ့ကျိုးပေးမရဘူးလားရမှာလားအဲဒီတော့ယုံကြည်ထားတဲ့ပုဂ္ဂိုလ်များသည့်နိယတမိစ္ဆာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်လားမရှိတဲ့ပုဂ္ဂိုလ်တွေလားဘာလို့လဲဆိုရင်ဘယ်ကိုကျင်းနေကြလောက်မယ်အာကုသိုလ်တွေကမရှိဘူးလို့မှတ်လိုက်ပါနော်နောက်တစ်ခါအပေကိုချင်းနေကြလာမယ်အခြားအကုသိုလ်က၅မျိုးရှိသေးတယ်တဲ့။ဒါတော့ဗရမေရှိသေးတယ်။အဲဒီ၅မျိုးကဘာတွေပါလဲ။နံပါတ်၁အမေတတ်တဲ့အကုသိုလ်နော်။စိတ်ဆင်းရအောင်လုပ်တဲ့အကုသိုလ်လားတတ်တဲ့အကုသိုလ်လား။ဒီနေရာမှာတတ်တဲ့အကုသိုလ်ကိုလိုချင်တယ်နော်။အမေကိုဆဲတာဆိုတာစိတ်ဆင်းရအောင်ပြုတာဒါတွေနဲ့မဆိုင်သေးဘူး။အကုသိုလ်ကအကုသိုလ်ပဲဒါပေမဲ့အခုပြောနေတဲ့အကုသိုလ်ကဘယ်လိုအကုသိုလ်မျိုးလဲ။အမေတတ်တဲ့အကုသိုလ်နံပါတ်1နော်နောက်တစ်ခါနံပါတ်2ကဘယ်လိုအကုသိုလ်မျိုးလဲအဖေတတ်တဲ့အကုသိုလ်နောက်တစ်ခါနံပါတ်3ကဘယ်လိုအကုသိုလ်မျိုးလဲယဟန္တာတတ်တဲ့အကုသိုလ်အဲ့ဒါပါရှိသွားတယ်
Jadiyo namani ka bale, amitade agudo, namani ka, amitade agudo, namano ka, yehanatade agudo, pamyoshi nabi. Nadaka namani ka, miyasabhyata ke kuramya jiye, khanakuma, no? Miyasabhyata ke kuramya jiro ya khanakuka ro, atna kura bruma talu miyabu. Tashinga swane ne ne ka mishibu. ဟုတ်ရလားသောတော်လည်းမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ရဲ့ခန္ဓာကိုယ်ကိုတန်ရာအနာတရားပြအောင်တော့မလုပ်နိုင်ဘူးလားလုပ်နိုင်လားဒါတော့မှပဲတန်ရာဆိုတာတော့မှအသားတွေပေါက်အောင်ပြအောင်ဒါမလုပ်နိုင်ဘူးနော်ဘယ်လိုလုပ်မလဲအထက်ကသွေးကလေးဒီနေရာကနေဟိုရွှေ့သွားမယ်သွေးကြီးဥသွားမယ်အဲ့ဒါတော့လုပ်လို့ရတယ်ဟုတ်ရလားအဲ့ဒါမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတို့ရဲ့ခန္ဓာကိုယ်က
ကိုယ်တော်တဲ့ပါတယ်တန်ခါသိခွားတဲ့အာဟုသောတရာကဘယ်လိုအာဟုသောမျိုးလဲဆိုတော့ဘုန်းကြီးတို့ပြိဿတ်တွေတချို့တချို့လည်းသိကြလို့တဘောမပေါကြဘူးတန်ခါတော်ရှင်မြတ်တွေမတဲ့အောင်ပြုလို့တဲ့အာဟုသောမျိုးမဟုတ်ဘူးတဲ့ဘယ်လိုအာဟုသောမျိုးလဲဆိုရင်တန်ခါတော်ရှင်မြတ်တွေမတဲ့အောင်ပြုလို့တဲ့အာဟုသောမျိုးမဟုတ်ဘူးတဲ့ဘယ်လိုအာဟုသောမျိုးလဲဆိုရင်တန်ခါတော်ရှင်မြတ်တွေမတဲ့အောင် ပြောတော့ကံလို့ပြောတယ်နော်။တန်ခါကံလို့ပြောတယ်။ပါဠိလိုကတော့ကံမပေါ့။မြန်မာလိုပြောတော့ကံ။တန်ခါကဘယ်လိုလုပ်တဲ့ကံလဲ။တန်ခါတွေလုပ်တဲ့ကံ။တန်ခါတွေကြီးပဲသိကြပြုလုပ်တဲ့ကံ။ဒီလိုမလား။ဘယ်မှာပြုလုပ်တာလဲမေးရင်သိင်ထဲမှာပြုလုပ်တဲ့ကံ။ဘယ်လိုကံမျိုးလဲမေးရင်ယဟန်ခံတဲ့ကံလို့နော်။ကမ္မဝါစာဖတ်ပြီးတော့ယဟန်ခံတဲ့ကံလို့။ကမ္မဝါစာဖတ်ပြီးတော့ဘောရဏပြုတဲ့ကံလို့နော်။အဲမြတ်သားပြီတော့ပြုတဲ့ဘောရဏပြုတဲ့ကံတို့ညတ်သားပြီတော့ပြုတဲ့ပုပ္ပပြုတဲ့ကံတို့စသဖြင့်ပေါ့နော်အဲဒီတော့သိင်ထဲမှာသံဃာတွေကြီးပဲပရိသတ်တွေဒကာဓမ္မတွေမပါဘဲနဲ့စွစွဝေဝေပြုလုပ်တဲ့ကံမျိုးကိုသံဃာကံလို့ခေါ်တယ်။ဒါရီသံဃာကံပြုလုပ်တဲ့နေရာမှာတဲ့လောအပ်တဲ့ရည်ချင်းကဘာလဲဆိုလို့ရှိရင်အဲဒီထဲမှာရှိနေတဲ့သံဃာတွေဒီတစ်ပါးနဲ့တစ်ပါးနှစ်တောင်းတော်အတွင်းမှာထိုင်နေရမယ်တဲ့ဘယ်နေရာမှာထိုင်နေရမှာလဲဓမ္မနဲ့ဓမ္မနှစ်တောင်းတော်အတွင်းမှာထိုင်နေရမယ်နှစ်တောင်းတော်ရဲဝေးပြီးတော့ထိုင်လို့ရရလားတကယ်လို့နှစ်တောင်းတော်အပြင်မှာဝေးပြီးတော့ထိုင်နေရင်နဲ့မိညင်ညုတ်တဲ့သဘောဆောင်ပါတယ်တဲ့ဟုတ်ရဲ့လားနှစ်တောင်းတော်အပြင်မှာဝေးနေရင်ဘယ်လိုသဘောဆောင်တော့ဒီတော့မိညင်ညုတ်တဲ့သဘောမဟုတ်ဘူးညင်ညုတ်တဲ့သဘောပြကြည့်တဲ့အခါကျတော့ဘယ်နေရာမှာထိုင်ရမှာလဲနှစ်တောင်းတော်အတွင်းဝင်ပြီးတော့ထိုင်ရမယ်တဲ့တစ်ပါးနဲ့တစ်ပါးနော်အဲ့ဒီတော့နှစ်တောင်းတော်အတွင်းမှာဝင်ပြီးတော့ထိုင်မှာအဲ့ဒီတန်ကအောင်မြင်တယ်ညင်ညွတ်တဲ့တန်ကပြုလုပ်တဲ့ကံလို့ခေါ်တယ်။အဲ့ဒီလိုမှမဟုတ်လို့နှစ်တောင်းတော်အတွင်းဝင်မထိုင်ဘဲနဲ့ဒီမှာတန်ကရစုကတန်ပြုနေတယ်။အဲဟိုဘက်ဝေးဝေးမှတနည်းအားမှာတန်ကရဘကသွားထိုင်နေတယ်။အဲ့ဒီလိုဆိုအဲ့ဒီကံဒီအောင်မြင်တဲ့ကံဖြစ်ပါမလား။အောင်မြင်တဲ့ကံမဖြစ်အောင်နဲ့အဲ့ဒီလိုကိုယ်လုံးကန်းလာတိုက်ပြီးတော့တခြားမှာသွားထိုင်နေရင်အဲ့ဒီပုဂ္ဂိုလ်ဒီတန်ကသိမ့်ခွဲတဲ့ပုဂ္ဂိုလ်ပါပဲတဲ့။ဟုတ်ရဲ့လား။အဲဒီလိုအလုံးမျိုးကိုပြုလုပ်တဲ့ပုဂ္ဂိုလ်သာသံဃာသိမ့်ခွဲတဲ့ပုဂ္ဂိုလ်လို့ခေါ်တယ်။ဒီတော့ဘုန်းကြီးတို့ပရိသတ်တွေသံဃာသိမ့်ခွဲတဲ့အလုပ်ကိုလုပ်နိုင်လို့ဆိုရင်ရှိပါမလား။ဘာဖြစ်လို့တော့သံဃာမဟုတ်လို့ဘာဖြစ်လို့လဲ။ဒီတော့သံဃာသိမ့်ခွဲတဲ့အလုပ်ကိုဘယ်လိုကမှလုပ်နိုင်တော့သံဃာအချင်းချင်းမှလုပ်နိုင်ပါလေ။ဒါကလည်းမှန်နော်။ကောင်းပြီအလုံးပေါင်းလိုက်တော့ကံဘယ်လိုမျိုးလဲ။၅မျိုး။နဗ္ဗတိကအမေတတ်တဲ့ကံနဗ္ဗတိကသဖေတတ်တဲ့ကံနဗ္ဗတုကယန္တာတတ်တဲ့ကံနဗ္ဗလေးကမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကိုသိသိတရားပြုလို့တဲ့ကံနဗ္ဗငါးကသံဃာသိခွဲတဲ့ကံဘယ်လိုမျိုးလဲအဲဒီ၅မျိုးကတော့လေတဲ့အဲဒီ၅မျိုးကိုပြုလို့ထားမယ်ဆိုရင်ဘယ်လိုကုသိုလ်မျိုးပဲပြုပြုတဲ့အဲဒီပုဂ္ဂိုလ်ချင်းနေပဲကြမှာပဲတဲ့ဟုတ်ရဲ့လားအဲဒီ၅မျိုးကိုပြုလို့ထားရင်လေဘယ်လိုကုသိုလ်မျိုးကမှတားလို့စီးလို့ကာကွယ်လို့မရပါဘူးတဲ့အဲဒီပုဂ္ဂိုလ်မျိုးသိရင်ချင်းနေပဲကိုရမှာလေအပယ်ကိုရမှာကျန်တဲ့အကုသိုလ်တွေဘာအကုသိုလ်ပဲပြုတာပြုတာလူတတဲ့အကုသိုလ်ဖြစ်ဖြစ်ပါရိနာဒါနသရဝပိစီခိုးတဲ့အကုသိုလ်ဖြစ်ဖြစ်ကာမိသမိစ္ဆာသာရအတမယပြမတဲ့အကုသိုလ်ဖြစ်ဖြစ်မုသာဝါဒအကုသိုလ်ဖြစ်ဖြစ်သုရမိရယအကုသိုလ်ဖြစ်ဖြစ်အဲဒီအကုသိုလ်မျိုးတွေတည်တယ်နော်ကုသိုလ်တရားကနေပြီးတော့တာကွယ်နိုင်တဲ့အကုသိုလ်တွေပါတဲ့ဟုတ်ရဲ့လားအဲဒါကြောင့်မလို့ဒီနေရာမှာအာဟုသောတရားကဘယ်လိုမျိုးလဲနှမျိုးကျင်းတရားပဲရောက်မယ်အာဟုသောရင်ကုသိုလ်တရားအစားဝင်လာလို့အဲရှိတာခဏအပင်မရအောင်ကာကွယ်တမ်းမြင်နေတဲ့အာဟုသောရင်ဘယ်လိုမျိုးပါလဲနှမျိုးအဲဒီနှမျိုးထဲမှာဒုနာပြောခဲ့တဲ့နဗ္ဗတိကနေတာမိစ္ဆာရိတိကံနဗ္ဗတိကပိစ္ဆာနာရိတိယကံအဲဒီ၆မျိုးကတော့ရဲ့ဘယ်လိုအာဟုသောမျိုးပဲပြုလုပ်ခဲ့ပြုလုပ်ခဲ့တယ် No, mimiro ya tanama yona sana go pibye miya ojime, yona sana go pibye mo ojime, pina noche pibye so ojime, anezo na wibadana niya pia ojime. Hoya la, wibadana niya na peche ma pitaro, pibye miyene che ma, wibadana niya pime. Daka yo, yo di pibido pide, parisaro. Toka disa. Hori di yalika na, nandi yadi pibido pide, parisaro. ဒုက္ခသစ္စာဘာပဲဒုက္ခသစ္စာဘာပဲလို့သာသဘောပေါက်ရင်အဲ့ဒီသဘောပေါက်တဲ့ဉာဏ်ကိုဘာဉာဏ်လို့ခေါ်မလဲဝိပဿနာဉာဏ်အဲအဲ့ဒီတော့ဝိပဿနာဉာဏ်လေးဖြစ်သားပြီဆိုရင်အခုနပြောခဲ့တဲ့နံပါတ်လေးဆိုတဲ့တတ္တမတရားကိုပိုင်ပိုင်နဲ့နဲ့သိတဲ့အနေနဲ့မရောက်ဘူးလားရောက်အဲ့ဒီတရားရောက်သားမယ်ဆိုလို့ရှိရင်ဘယ်လိုအကုသို့မျိုးပဲပြုတာပြုတာအခုနပြောခဲ့တဲ့အကုသို့တွေကလွှဲ ကိုယ်တော်တရားကြွထားတဲ့ပုဂ္ဂိုလ်လည်းဘယ်ဘေးဆိတ်ချရရလားမချရဘူးအကုသိုလ်တရားမပြုတ်ဘူးဆိုတာတော့မအေးမိမိတို့ရဲ့သံဃာမှာယောနာသာယောသဘောနာသဘောနောက်ခန္ဓာသဘောကိုသိမထားဘူးဆိုရင်ဒီကဏိကလာရောက်တဲ့အခါကျတော့အသေးကိုကြောက်လာပြီဒေါသတွေဝင်လာပြီဆိုရင်အဲ့ဒီဒေါသတရားကအပေကိုဆွဲပြီးတော့မချဘူးလားချမှာလားချမှာပဲ အာဂုတ္တရာကတော့မပြုတ်ဘူးတဲ့ပုဂ္ဂိုလ်ရလို့တော့မရှိတော့ပါဘူးနော်ဘုရားသခင်မှာအာဂုတ္တရာကဘုရင့်မကင်းဘူးသာမီးဒါမျိုးလို့ရှိရင်နံပါတ်လေးဖြစ်တဲ့အင်္ဂါသာပြည့်စုံထားမယ်ဆိုရင်နံပါတ်နေ့ဖြစ်တဲ့ကုသိုလ်တရားကလည်းပဲအဲ့ဒီတရားနဲ့ဉာဏ်နဲ့သွားတွဲလိုက်တဲ့အခါကျတော့ဟောအပေကိုလွတ်စေနိုင်တဲ့အာဂုယာလေးတွေမရဘူးလားရသွားမှာလားအေးအာဂုယာရသွားမယ်ဆိုရင်အဲ့ဒီကိုကြ เออโยมเนี่ยนะเนี่ยขณะเตียกรณีก็ปั่นมาเนี่ยติดต่อไปส่วนนี้ติสสะเตียกรณีปั่นมาเนี่ยติดต่อไปส่วนนี้มิมิขณะเนี่ยปัดตะลุซ้วนละเนี่ยตนาฤทธิ์ศีลล่ะเอซ้วนละเนี่ยฤทธิ์ฤทธิ์ก็ศีลล่ะตระบะขณะเนี่ยปัดตะเนี่ยซ้วนละเนี่ยตนาฤทธิ์ก็วินัยฤทธิ์ล่ะซ้วนละเนี่ยฤทธิ์ก็วินัยฤทธิ์ล่ะอะไรโหมวินัยแล้วเป็นเนี่ยเออโยมเนี่ยพอมาชุบมาหมู่นี่เนี่ยติดต่อมั้ยส่วนนี้อะเตก็ยิบไส้ได ဒီကအဓိကအရေးအကြီးဆုံးအချက်ကဘယ်ချက်ပါလဲ။ရောက်နိုင်ခန္ဓာကိုယ်သိတယ်ညာဘာလို့မလား။အဲ့ဒီညာလေးရှိတာမယ်ဆိုရင်အဘေကိုရင်ဆိုင်နိုင်တဲ့အနေနဲ့မရဘူးလားရောက်မလား။အဲ့ဒီညာနာမရှိလို့ကတော့ဘုန်းတော်ပြိတ္တတွေတေကံလေးကလာအသေးနဲ့တွေ့လာပြီဆိုလို့ရှိရင်ငါသိတော့မယ်ငါတော့ဒုက္ခပဲ။ဒုက္ခပဲဒုက္ခပဲဆိုတာတခြားသဘောလားဒေါသရဲ့သဘောလား။ မိမိခန္ဓာကိုသင်္နာမိနာကတရားသဘောလားတဏှာရဲ့သဘောလားမိမိခန္ဓာပေါ်မှာငါဆိုတဲ့ဆွဲကြည့်ရှိတာကဒိဋ္ဌိအဲဒီဒေါသတွေအဲဒီတဏှာတွေအဲဒီဒိဋ္ဌိတွေအဲဒီတရားသုံးမျိုးနဲ့သာသိမယ်ဆိုဒီဘုက္ခုဘယ်ရောက်ပါလဲ။အမေရောက်ပါ။နော်။မိမိခန္ဓာပေါ်မှာအဲဒီတဏှာတွေအဲဒီဒေါသတွေမဆွနိုင်ဘူးဆိုရင်ပါးနဲ့ပန်းတဲ့တဏှာဒေါသကိုဆွနိုင်မှာမလား။ မဆွနိုင်ဘူးတဲ့။အဲဒါကြောင့်မို့လို့ဒီအချက်၄မျိုးထဲမှာအဓိကအာကိုရမယ့်အချက်ကဒီချမ်းသာသစ္စာပြည့်တဲ့ဉာဏ်လား။ဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကဘယ်လိုပြောလဲ။ဒါကြီးခန္ဓာမတ္တတာနဲ့နောင်လာဘဝမတောင်းတာပဲကြောင်းကြဆွဲဖြင့်အမြဲမပြတ်ဝိပဿနာလေးလာခြင်းချင်းအစိမ့်ငယ်ဖြစ်ကြောင်းဖန်မှုတို့တိတူကအယုံမလွဲဂရိမြဲကြီးတဲ့။ဟုတ်ရလား။ တေကြီးတရားရင်စပလုံးရင်ဆိုင်ရစေကဘူးဝိပဿနာညာရှိတာတဲ့ပုဂ္ဂိုလ်သည်အပေသဒ္ဒရာမှမလွတ်နိုင်ဘူးလားလွတ်နိုင်လား။ဒီတော့တေကြီးတရားနဲ့ရင်ဆိုင်တဲ့အခါမှာအာဟုရာစေသည်တခြားတရားလားဝိပဿနာညာလား။တခြားတရားလားသစ္စာသိတဲ့ညာလား။ဒါကြောင့်လည်းရှိခန္ဓာမတွတာနဲ့နောင်လာဘဝမတောင်းတာပဲကြောင်းကြဆွဲဖြင့်အမြဲမပြတ်ဝိပဿနာလေးလာခြင်းချင်းအာစိတ်နေကံ နော်လေးလာခြင်းချင်းအာစိတ်နေကံတကယ်တကယ်အားထုတ်ရမလားခင်ဗျာဆိုအားထုတ်ရမလားလေးလာခြင်းချင်းအာစိတ်နေကံဖြစ်ကြောင်းဖန်မှုတို့တူကအယုံမလဲဂရိမြဲကြီးဘယ်တော့မှပဲပြရမှာမကြောက်ပါတော့နဲ့တဲ့ပြရမှာလည်းမကြောက်ပါတော့နဲ့ဘယ်တော့မှပဲမရောက်ပါဘူးလို့ဒီလိုဆိုတော့တာနော်အဲအယုံမလားဂရိမြဲကြီးတဲ့မင်းဆွဲလောင်မှရေကိုတတော့မရဖြစ်ရင်ပုံတိုင်းရှိရဲ့ မသေးခင်ကပြင်ဆင်တောက်ဆောင်မင်းမပြောင်းနဲ့တဲ့နော်မင်းလောင်မှရေရှာရင်လည်းတကူရှာလို့ရပါမှာ ဒီကနေ့ကလာရတော့အသိနဲ့တွေ့မယ်ဆိုတော့မှပြောဆိုဝိပဿနာရှုခြင်းလို့လွယ်ပါမလားသုံးစောကရကကြိုတင်ပြီးတော့ရှုမှတ်မှုလေးတွေရှိထားရမယ်ဒါဆိုလို့တော့နော်မင်းဆွဲလောင်မှာရေကိုတတော့မရဖြစ်ရင်ပေါင်းနိုင်ရှင်ပြီမသိခင်ကပြင်ဆင်တောက်လျှောက်မင်းမပြောနဲ့ဒါကြောင့်တော့သစ္စာတရားတကယ်တွေအမြဲတမ်းမိမိသဏ္ဍာန်မှာသိနေအောင်ပြင်ဆင်ထားကြပါတဲ့ဒါပြောတာနော်ပြင်ဆင်တောက်လျှောက်မင်းမပြောနဲ ဒီကနေ့ကလာအသေးတရားလေးအသေးတရားနဲ့ရေဆိုင်ကနေကြတဲ့အခါကျတော့အသေးတရားနဲ့ရေဆိုင်ပြီဆိုလို့ရှိရင်မိမိရှုမှတ်နေတဲ့အသိဉာဏ်ကအနည်းဆုံးတော့ဝိပဿနာမဲ့မဖြစ်ဘူးလားဖြစ်လားအကဲရင်းမြဆွမ်းနိုင်မယ်ဆိုရင်ဒီကနေ့ကလာမှာဖြစ်ဖြစ်မဖြစ်တော့မဖြစ်ဖြစ်ဆော့ကြိုးစားနိုင်မယ်ဆိုရင်သောတာပတ္တိမဉာဏ်ကိုမရဘူးလားရလားရမှာပဲတဲ့နော်ဒါကြောင့်မသေးခင်ကပြင်ဆိုင်တော့ဆောင်မင်းမပြောင်းနဲ့ချေပါယောစီတေကဏီဝဲဘာဖြစ်လဲအတိလုံးလားမဲ့ခင်ရလေအားငယ်ပြန်များရှိသေးလားမရှိဘူးနော်အတိလုံးလားမဲ့ခင်ရလေကိစ္စမလျော်အကြောင်းပေါ်၍မတော်တဆမမရအောင်တဲ့အငယ်ပြည့်သောတာပတိမမရသေးကမူတဲ့နော်ကိစ္စမလျော်အကြောင်းပေါ်၍မတော်တဆမမရဘူးဘဝအစွန်တမလွန်ဝဲထိုးချွန်အလောက်လက်ပြီးရောက်၍မဖို့မပြသောတာပန်စိတ်ဧကဖြစ်သည်မနစ်ဝိပဿနာအကျိုးဤတဲ့အကြံရည်သင်္ကန်းဤကာလမှာသောတာပန်မဖြစ်ရင်တောင်မှအဲဒီရှင်မမှုလေးနဲ့များသိသွားမယ်ဆိုဒီပုဂ္ဂိုလ်ပဲရောက်နိုင်မှာမလားအပင်မရောက်ရင်ဘယ်ရောက်မလဲဆိုလက်ပြီးရောက်ပါတယ်ဘယ်ရောက်မှာပါလဲသောတာဒုက္ခသောတာမှာဒီတိုင်းပဲပြောရတယ်နော်ရှင်မရောစီသင်္ကန်းဤကအပြီးလုံးလားမဲ့ခင်ရတဲ့ကိစ္စမလျော်အကြောင်းပေါ်၍မတော်တဆမမရအောင်ဘဝအစောတမလဝဲထူးချွန်အားလောက်လက်ပြီးရောက်ရင်မဖောက်မပြန်သောတာပန်စေဟိကဖြစ်သည်တဲ့လက်ပြီးရောက်သွားလို့ရှိရင်ဟိုမှာနာသနာသမီးတွေထဲမှာမိမိတို့ရဲ့ဓက္ခာအခြေခံဝိပဿနာပါသွားတဲ့အခါကျတော့အဲဒီဝိပဿနာဓက္ခာနဲ့တခြားနေရာရောက်သွားမှလားနတ်သဘေနတ်စီအဲနတ်သဘေဓမ္မသဘေပွဲကြီးရှိတဲ့နေရာရောက်သွားမှလားဓမ္မသဘေပွဲကြီးရှိတဲ့နေရာရောက်သွားပါလိမ့်မယ်တဲ့အဲဒီလိုရောက်သွားတဲ့အခါကျတော့နတ်တွေတရားဟောနေတဲ့နတ်တွေတရားအတန်းတွေတရားနှလုံးသွင်းနေတဲ့နေရာတွေအဲဒီနေရာရောက်သွားတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ကိုပြန်ပြီးတော့သုံးသပ်ဆင်ခြင်လိုက်တဲ့အခါမှာလက်ပြီးမှာပဲသောတာပန်မဖြစ်နိုင်ဘူးလားဖြစ်နိုင်လားဒီတော့ဒီဘဝမှာလည်းပဲသောတာပန်ဖြစ်နိုင်တာပဲဒီဘဝမှာမဖြစ်နိုင်တဲ့ဘယ်ဘဝမှာသောတာပန်ဖြစ်မှာလဲဒုတိယဘဝမှာသောတာပန်ဖြစ်ပါလိမ့်မယ်ဒီလိုမလားအေးလက်ပြီးမှာသောတာပန်ဖြစ်သွားပြီဆိုရင်လည်းပဲအပယ်ချဖို့လည်းရှိသေးရဲ့လားအဲဒီလိုဆိုလို့ရှိရင်မိမိရဲ့တဏ္ဍာမှာသစ္စာသေးတဲ့အသေးလေးကိန်းထားမယ်သစ္စာသေးတဲ့အသေးဉာဏ်လေးရထားမယ်ဆိုရင်သိချင်းတရားကိုရဲရဲရင်းရင်းဒီမဆိုင်နိုင်ဘူးလားရဆိုင်နိုင်လားဒီတော့သိချင်းတရားရဲရဲရင်းရင်းရဆိုင်နိုင်တဲ့အကြောင်းတရား၄မျိုးရှိထားပြီမယ်လို့လည်းပဲအဓိကအကြောင်းတရားဒီတခြားလားသစ္စာသေးတဲ့ဉာဏ်လားသစ္စာသေးတဲ့ဉာဏ်သရကလည်းပဲတခြားသိရမှာလားခန္ဓာသိရမှာလားခန္ဓာသရကတခြားသိရလားဖြစ်ပြဒုက္ခသစ္စာလားအမြဲတမ်းဖြစ်တယ်အမြဲတမ်းပြတယ်ဖြစ်ပြီးပြတာတော့ဗာသစ္စာတော့ဩဒါတွေကဒုက္ခသစ္စာပဲဒုက္ခသစ္စာပဲဒုက္ခသစ္စာပဲလို့ခန္ဓာစိတ်ခန္ဓာမှာရှိပြီးတော့ဒုက္ခသစ္စာပါပဲလို့သာသဘောပေါက်ထားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘယ်တော့မှပဲမရောက်တော့ပါဘူးအဲ့ဒီပုဂ္ဂိုလ်တော့သိချင်းတရားကိုရဲရဲရင်းရင်းရင်းဆိုင်နေမှာပြီလို့မြတ်စွာဘုရားသာနုသောတိခေါနာကြီးကိုမဟောဘူးလားဟောခဲ့တယ်ဒီလိုခေါင်းနဲ့ပြိတ္တတွေကအသိကိုဘလို့ရေးဆိုင်မလဲဆိုလို့ရှိရင်တစ္ဆာသိတဲ့အသိဉာဏ်နဲ့ရေးဆိုင်ပါဟုတ်ရဲ့လားဘာနဲ့ရေးဆိုင်ရမလဲတစ္ဆာသိတဲ့အသိဉာဏ်နဲ့ရေးဆိုင်ပါဒီနည်းအားဖြင့်ပြောမယ်ဆိုရင်ဝိပဿနာရှုမှတ်မှုနဲ့ရေးဆိုင်ပါဟုတ်ရဲ့လားဝိပဿနာရှုမှတ်မှုမပါလို့ကတော့သိခြင်းတရားကိုဖြောင်းဖြောင်းတန်းတန်းရဲရဲရင်းရင်းရေးဆိုင်နိုင်တဲ့ဆောင်းရည်တွေရှိပါမလားအဲ့ဒါကြောင့်သိခြင်းတရားကိုဖြောင်းဖြောင်းတန်းတန်းရဲရဲရင်းရင်းရင်းဆိုင်နိုင်တဲ့ဆောင်းရည်တတ္တိတွေရှိကြပါတယ်ဆိုရင်ဝိပဿနာတရားကိုများများလုပ်ပါလို့တန်ကြိုးရင်းကျေးဇူးတင်လို့သာဓုကိုတော်ကြအောင်လို့